Voice of America in Burmese.
မင်္ဂလာပါခင်ဗျာ VO မြန်မာပိုင်းရဲ့2020ပြည့်မေလ13ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေစတင်နေပါပြီကျွန်တော်အောင်လီဦးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် VO ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကရှောင်ရှားပြီးခီးစွားလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ပေးမယ်လမ်းညွှန်ချက်တွေကိုဥရောပကော်မရှင်ကထုတ်ပြန်မှုပြင်ဆင်နေပါတယ်ဟိုတယ်တွေမှာနေနိုင်မှုစားသောက်ဆိုင်တွေသွားနိုင်မှုနဲ့ကမ်းခြေတွေမှာအပန်းဖြစ်နိုင်မဲ့လမ်းညွှန်ချက်တွေထုတ်ပြန်မှုစီစဉ်နေတာပါဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်ကြတဲ့ဆွေမျိုးတွေထံအလဲပတ်သွားခွင့်ပြုမယ့်စီစဉ်ကိုစဉ်းစားဖို့လဲလမ်းညွှန်ချက်မှာထည့်သွင်းထားတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်ဒီချိန်မှာပဲဖွဲ့ဝင်26နိုင်ငံပါဝင်တဲ့ရှန်ဂန်ဒေသတွင်မဖြစ်မနေသွားမယ့်ကိစ္စကလွဲလို့ခီးသွားခွင့်ကန့်သတ်ထားတာကိုဇွန်လ15ရက်နေ့ထိနောက်ထပ်ရပ်ပေါင်း30တက်တန်းတိုးဖို့လည်းဥရောပကော်မရှင်ကအဆိုပြုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်အောင်လေယာဉ်တွေမှာအလဲထိုင်ခွင့်တွေကိုအလွတ်ထားဖို့စီရင်သတ်မှတ်မှာမဟုတ်ပဲလေယာဉ်ပေါ်နဲ့လေယာဉ်ငွေမှာနှာခေါင်းစည်းတွေဝတ်ချဖို့ကသာစီရင်သတ်မှတ်ဖို့လည်းကော်မရှင်ကစီစဉ်ထားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေညှောနှဲလာတဲ့အမျှကမ္ဘာတစ်ဝန်းနိုင်ငံတွေမှာတွာလာလှုပ်ရှားမှုတွေကန့်သတ်ထားတာတွေကိုရှင်းချလာနေပါတယ်။ဩစတြေးလျနိုင်ငံကလည်းဂျာမနီနိုင်ငံနဲ့နယ်စပ်ကိုဇွန်လ15ရက်နေ့ကစပြန်ဖွင့်မယ်အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးတဲ့နောက်ဒီကနေ့ပဲကြေညာလိုက်တာပါ။မက္ဆီကိုနိုင်ငံမှာလည်းဆောက်လုပ်ရေး၊တပ်ထုတ်ဖို့ရေးနဲ့ကားထုတ်လုပ်ရေးလုပ်ငန်းတွေကိုမဖြစ်မနေလုပ်ရမယ့်လုပ်ငန်းတွေဖြစ်ထွေထွေချမ်းမာရေးကောင်စီကတတ်မှတ်လိုက်ပါတယ်ဒီလုပ်ငန်းတွေပြန်လုပ်ခွင့်ရရမှာဖြစ်ပေမဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ကန့်သတ်တမ်းမြစ်ထားဆဲဖြစ်ပါတယ်မက္ဆီကိုနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်လုပ်ခွင့်ပေးမယ့်အစီအစဉ်နဲ့ပတ်သက်လို့သမ္မတအန်ဒရစ်မန်နျူအယ်လိုပက်စ်အိုဘရာဒါဒီကနေ့ကြေညာဖို့ရှိနေချိန်မှာပဲချမ်းမာရေးတာဝန်ရှိသူတွေရဲ့ကြေညာချက်ဖတ်ပေါ်လာခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေထွေဟာတရားဝင်ထုတ်ပြန်ထားတဲ့8,100ထက်ပိုများနိုင်တဲ့အကြောင်းကုသရောဂါဆရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောဆိုလိုက်ပါတယ်။သွားလာလျှောက်မှုကန့်သတ်ထားတာကိုအချိန်မတန်ခင်ရှော့ပေးလိုက်မယ်ဆိုရင်နောက်ဆက်တွဲဆိုးကျိုးတွေကြိုးဝနိုင်တယ်လို့လည်းသတိပေးခဲ့တာပါ
။ My concern is that we will start to see little spikes that might turn into outbreaks.
ယောဂါဖြစ်ပွားမှုလေးတွေကနေကုသပြန့်နှံ့တဲ့အဆင့်ထိဖြစ်လာမှာကိုသူ့အနေနဲ့စိုးရိမ်နေကြောင်းအမေရိကန်ဆရာရဲ့ကယောဂါတုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တက်လွတ်တော်မှာမနေ့တုန်းကကြားနိုင်ရမှာဒေါက်တာဖောက်ချီဗီဒီယိုကဆင်ပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေအထူးသဖြင့်နယူးယောက်တဝိုက်ကနေနေမှာသေဆုံးသွားသူတွေကိုတနင်္ဂနွေလုံးအတိုင်းတန်နဲ့မှတ်တမ်းတင်ထားတဲ့စီးနှင်းမှာတရားဝင်ထက်သွင်းမထားဘူးဆိုတဲ့အချက်ကိုလည်းတက်လွတ်တော်စုံစမ်းရေးကော်မတီကမေးခွန်းထုတ်ခဲ့ပါတယ်ဒေါက်တာဖောက်ချီကတော့ကင်းကင်းနဲ့အရေးထွက်ကိုခံမှန်းပြောဆိုဖို့ညှင်းဆန်ခဲ့တာပါချိန်ထဲမှာပဲအမေရိကန်မှာရှေ့လာမဲ့စက်တင်ဘာလကနေနိုဝင်ဘာလလောက်တွင်ကာယောဂါကူးစက်မှုပိုဆိုးလာနိုင်ခြင်းများပေမဲ့အဲ့ဒီအချိန်လောက်ရောက်တဲ့အခါရင်ဆိုင်နေတဲ့အချိန်တွေမှာရှိနေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါကရသမဂ္ဂလူညွှန်ရေးကောင်စီမှ COVID-19 ကာယောဂါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးကြိုးပမ်းနေပေမဲ့ဗီဒီယိုအနာပိုင်နဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ပတ်သက်လို့သဘောတူညီချက်မရနိုင်တဲ့အတွက်အောင်မြင်မှုမရပဲဖြစ်နေပါရဲ့ပြည်သင်းနဲ့ဂျူနီရှားနိုင်ငံတို့ကပူးတွဲရေးဆွဲခဲ့ပြီးတန်တဘန်နဲ့ရဲ့အဆိုအရတရုတ်နိုင်ငံနဲ့ညီနန်းပြီး WHO ကိုဓာတ်ရိုက်ရည်ညွှန်းဖော်ပြမှထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အမေရိကန်ကပြီးခဲ့တဲ့တောက်ချနေ့ကပဲပယ်ချခဲ့တာပါလူညွှန်ရေးကောင်စီဖွဲ့ဝင်15နိုင်ငံကတော့ဆုံးဖြတ်ချက်ချနိုင်ရေးမနေ့ကတကယ်ပိတ်ထပ်မံဆွေးနွေးကြပါတယ်ကုလသမဂ္ဂဆိုင်ရာရုရှားတမ်မတ်ကြီးဗက်ဆလီနေဗန်ဇီယာကတော့နောက်ဆုံးသဘောတူညီချက်ရရေးဖွဲ့ဝင်နိုင်ငံအားလုံးကဆန္ဒရှိနေတဲ့အကြောင်းပြောဆိုခဲ့တာပါဆုံးဖြတ်ချက်ထဲမှာပါဝင်တဲ့အကြောင်းအရအားလုံးဒီဘက်ကိုလက်ခံထားပြီးဖြစ်တယ်လို့ COVID-19 ကာယောဂါနဲ့ကြုံနေရချိန်မှာကမ္ဘာတစ်ဝန်းအပြစ်ခတ်ရစဲရဖို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မလ23ရက်နေ့တုန်းကတိုက်တွန်းချက်ကိုအထက်ကအာရုံစိုက်ထားတဲ့အကြောင်းလဲရုရှားတမ်မကြီးကပြောဆိုထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမကတော့နားလောပါ။သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ မြန်မာနိုင်ငံမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကနေပြန်ထွက်ချင်ကြတဲ့ဆိုရင်ရန်ကုန်ကနေတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုအချင်းချင်းအကန့်အသတ်နဲ့ဆက်ပြီးပြန်တမ်းပေးနေတဲ့ MAI လေကြောင်းလိုင်းအရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေရှိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကအသိပေးချက်ထုတ်ပြန်ပါတယ်။ဒါအပြင်ပြည်တွင်းလေယာဉ်ခီးစဉ်တွေအကန့်အသတ်နဲ့ဆက်ပြီးတော့ပြန်တမ်းပေးနေတဲ့စရာကိုလည်းအသိပေးထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာခီးသည်တင်လေယာဉ်တွေကိုပုံမှန်ဝင်ထွက်တာကိုတော့မေလ15ရက်နေ့ထိကန့်သတ်ထားတာပါ။မြန်မာနိုင်ငံမှာဒေသအလိုက်ညမထွက်ရအမိန်ထုတ်ပြန်ထားသလိုခီးထွက်ရင်ကိုပိုင်အငားရင်တွေနဲ့တွာလာကြဖို့နိုင်ငံတော်အဝေးပြေးလမ်းမကြီးတွေနဲ့ဆေးရုံတွေမှာလုံခြုံရေးဂိတ်တွေချထားတာကိုသတိမူကြဖို့လည်းတန်ယုံကအသိပေးထားပါတယ်။မြန်မာနိုင်ငံတွင်တွာလာနေကြတဲ့အမေရိကန်နိုင်ငံသားတွေနဲ့လုံခြုံရေးဂိတ်တွေမှာလိုအပ်ရင်ခီးသွားရတဲ့ရည်ရွယ်ချက်တွေကိုရှင်းပြဖို့နိုင်ငံကူလက်မှတ်တွေထုတ်ပြဖို့လည်းအကြံပြုထားသလိုပြည်တွင်းကနေရလိပ်စာတွေနဲ့ဆက်သွယ်ရမယ့်လူစည်းရင်းတွေတောင်းလာရင်ပေးအပ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါအပြင်မေလ23ရက်နေ့ကစပြီးတော့အိမ်မြင်ထွက်ရင်နှာခေါင်းစည်းတက်ဖို့ရန်ကုန်တိုင်းနဲ့တခြားပြည်နယ်တိုင်းအစိုးရတွေကအမိန်ထုတ်ပြန်ထားတာကိုလည်းတန်ယုံရဲ့အကြောင်းကြားစာမှာအသိပေးဖော်ပြထားပါတယ်။COVID-19 ကာယရောဂါကြောင့်မြန်မာနိုင်ငံဒေသအတော်များများမှာမရှိမဖြစ်မဟုတ်တဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားတာညမထွက်ရအမိန်ထုတ်ပြန်ထားတာမဖြစ်မနေတိကျခွဲနေရတာနဲ့တချို့ရက်ွက်တွေမှာအသွားလာကန့်သတ်ထားတာတွေရှိကြောင်းကိုလည်းအသိပေးဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လိုအပ်ရင်ကိုနေတဲ့ဟိုတယ်ဒါမှမဟုတ်အင်ရှင်ကနေတစ်ဆင့်ရက်ွက်အုပ်ချုပ်ရေးမှုတွေမြို့နယ်တာဝန်ရှိသူတွေကိုဆက်သွယ်ကြဖို့လည်းတိုက်တွန်းထားပါတယ်။နယူးဇီလန်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်လူနာသင်မတွေ့ရကြောင်းအသီးသီးသတင်းထုတ်ပြန်ခဲ့သလိုကာယောဂါကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေထပ်ပြီးတော့ဖြေလျှော့ပေးဖို့လည်းပြင်ဆင်နေပါတယ်။နယူးဇီလန်နိုင်ငံမှာတော့ပြည်ခဲ့တဲ့သတင်းတစ်ပတ်အတွင်းလူနာသင်မတွေ့တာ၄ရက်ဆက်တိုက်ရှိပါပြီ။ခုလိုကူးစက်မှုတွေကြာဆင်းလာတာဟာလူတွေအိမ်ထဲမှာပဲနေဖို့တလကြာထုတ်ပြန်ထားတဲ့အမိန်ထိရောက်မှုရှိတဲ့လက္ခဏာလည်းဖြစ်ပါတယ်။လာမယ့်တောက်ကြနေမှာတော့စတိုးဆိုင်တွေစားတောက်ဆိုင်အများစုကိုပြန်ဖွင့်ခွင့်ပြုထားပေမဲ့လူအချင်းချင်းခက်ခွက်ခွာနေရမယ့်စီကံကိုတော့လိုက်နာကြမှာပါ။ထိုင်းနိုင်ငံမှာလည်းဒီကနေ့ပိုကိုလူနာသစ်တဦးမှမတွေ့ပါဘူး။ဒါဟာမတ်လအစောပိုင်းကစပြီးတော့နေ့စဉ်ပိုကိုလူနာသစ်လုံးဝမတွေ့တော့တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ထိုင်းပြည်သူပြည်သားအလုံးလှူကြရဲသွားတဲ့အခါနှာခေါင်းစည်းတွေဆက်ပြီးတက်ကြဖို့လဲထိုင်းအစိုးရကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံကဈေးဝယ်ဆန္ဒကြီးတွေပြန်ဖွင့်ခွင့်ပြုမယ့်ဖြေလျှော့မှုမျိုးကိုတော့လာမယ့်တောက်ကြနေမှာဆုံးဖြတ်မှာပါ။အရှတိုင်နိုင်ငံတွေထဲမှာလက်ရှိပိုကူဆက်မှုတွေဆက်ပြီးတိုးလာတဲ့နိုင်ငံတွေထဲမှာတော့အိန္ဒိယမှာ 9,400 ကျော်ပါကစ္စတန်မှာ 3,400 ကျော်နဲ့စင်ကာပူမှာတော့ 2,500 ကျော်နဲ့လူနာအများဆုံးရှိနေတာပါမြန်မာနိုင်ငံမှာတော့မေလ17ရက်မနေ့9နာရီချိန်ထုတ်ပြန်ချက်အရကိုဗစ် -19 လူနာ180ရှိကြောင်းမြန်မာကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကန့်သတ်ထားတာတွေကိုအစိုးရတွေကဖြေလျှော့ပေးတာသိဆောလို့ရင်အခြေအနေပိုဆိုလာမလားဆိုတဲ့စိုးရိမ်ချက်တွေကြောင့်အရှာအစုရှယ်ယာဈေးတွေဒီကနေ့မတည်မငြိမ်ရှိခဲ့ပါတယ်။ဂျပန်နီကေအညွန်ကိန်းနဲ့ဟောင်ကောင်အစုရှယ်ယာဈေးတွေမဆိုးစလောက်ကျခဲ့ပြီးတော့ဆိုးလ်၊ရှန်ဟိုင်း၊ဆစ်ဒနီနဲ့တိုက်ပွဲအစုရှယ်ယာတွေကတော့အနည်းငယ်စီစီတက်ခဲ့ပါတယ်။ရှင်နန်စိန်ဈေးတွေကတော့အမေရိကန်ရှင်နန်စိန်ဈေးကွက်မှာအထက်ဖြစ်တဲ့ West Texas ရှင်နန်စိန်တစီကို3.5ရာခိုင်နှုန်းဈေးကျပြီးတော့25.65ဒေါ်လာဈေးဖြစ်တယ်လို့နိုင်ငံတကာရှင်နန်စိန်ဈေးကွက်ရဲ့အထက် Brent ရှင်နန်စိန်ဈေးကလည်း3.3ရာခိုင်နှုန်းဈေးကျပြီးတော့တစီကို29.58ဒေါ်လာဈေးပေါက်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ရဲ့အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq တို့ရဲ့အကျိုးရောင်းကျိုးရဲ့အစုရှယ်ယာဈေးတွေအတက်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ကြောင့်ချမှတ်ထားတဲ့ကန့်သတ်ပိတ်ပင်မှုတွေကိုအစောတလင်းဖြေလျှော့ပေးလိုက်ရင်ကာယောဂါအခြေအနေပိုဆိုလာနိုင်တယ်လို့ကုသရောဂါဆိုင်ရာအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သနီဖောက်ချီကအမေရိကန်အချက်လွှတ်တော်ကော်မတီကိုမနေ့အင်္ဂါနေ့ကတင်ပြခဲ့တဲ့နောက်ပိုင်းအမေရိကန်ရဲ့အဓိကအစုရှယ်ယာ၃ခုစလုံးဈေးတွေကျဆင်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကဲကြောင့်မလေးရှားနိုင်ငံလက်ရှိဘာနာယင်းနေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပထမ3လပတ်အတွင်းအနည်းဆုံးဖြစ်နေတာကိုဒီကနေ့ထုတ်ပြန်တဲ့အစိုးရရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဆယ်စုနှစ်တစ်ခုကျော်အတွင်းသားပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကဇန်နဝါရီလကနေမတ်လအတွင်း 3.8% ရခိုင်နှုန်းတက်ခဲ့ပေမဲ့ပြီးခဲ့တဲ့ဘာနာယင်းနေ့အလားတူကာလမှာတော့ 3.6% ရခိုင်နှုန်းထိတက်ခဲ့တယ်လို့ဗဟိုဘဏ်ကထုတ်ပြန်ပါတယ်။ကမ္ဘာစီးပွားရေးပြက်ကန့်နဲ့ကြုံခဲ့ရတဲ့2009ခုနှစ်နောက်ပိုင်းမလေးရှားရဲ့စီးပွားရေးတိုးတက်မှုနှုန်းအနှိမ့်ဆုံးလည်းဖြစ်ပါတယ်။ပြည်တွင်းစားသုံးသူတွေကြောင့်ဒီအနည်းအထားထိတိုးတက်မှုရှိပေမဲ့ကာယောဂါကရက်ကိုဒုတိယ3လပတ်မှအပြည့်အဝကျောင်းဝနိုင်ရေးရှိတယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်။ဒီနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်လက်ပြီးတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာဖြစ်ပါတယ်။
မြန်မာမှာ COVID-19 ရောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်တနိုင်ငံလုံးအတိုင်းအတာအနေနဲ့မြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးနှာခေါင်းစည်းတက်ရေးလှုပ်ရှားမှု mask campaign တွေကိုကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါမြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးလူတွေနှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုတနိုင်ငံလုံးအတိုင်းအတာအနေနဲ့ကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်။လူတွေနှာခေါင်းစည်းတက်နိုင်ဖို့အတွက်အဝေးနဲ့ချုပ်လုပ်ထားတဲ့နှာခေါင်းစည်းတွေကိုအခမဲ့ပေးဝေတာမျိုးတွေလည်းလုပ်နေပါတယ်။နှာခေါင်းစည်းမတက်ဘဲအပြင်ထွက်လာသူတွေကိုသက်ဆိုင်ရာတိုင်းနဲ့ပြည်နယ်အလိုက်တတ်မှတ်ထားတဲ့ပြည်ထောင်စုအတိုင်းအရေးယူတာတွေကိုလည်းလှုပ်လာနေပါတယ်။ရန်ကုန်တိုင်းမှာတော့နှာခေါင်းစည်းဝယ်ဖို့အခက်အခဲရှိသူတွေကိုအခမဲ့ပေးဝေတာတွေလုပ်နေပြီးနှာခေါင်းစည်းမတက်ဘဲအပြင်ထွက်လာသူတွေကိုလိုက်လံဖမ်းဆီးနေပြီးတော့ပြည်ထောင်အဖြစ်ဒဏ်ငွေ9000ချမှတ်ထားပါတယ်။နှာခေါင်းစည်းတွေများများပေးဝေနိုင်ဖို့အလှူရှင်တွေနဲ့ချိတ်ဆက်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းကိုတင်ခန်းကျွတ်မြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမီဘုံလက်ကအခုလိုပြောပါတယ်
။အခုလောလောဆယ်မှန်းတာတော့တိုင်းတော်နှစ်ခုပေါ့နော်နှစ်ခုပေါ့အဲ့ဒါအခုဒီနေ့တော့ကျွန်တော်တို့က mask အခု1000လောက်ကျွန်တော်တို့ဝေဖို့ရှိတယ်ဒါအလူရှင်တွေလည်းဒါဖိတ်ခေါ်တာရှိတယ်ပေါ့နော်အဲ့တော့ mask အလူငွေရရှိမှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တတ်နိုင်သမျှခက်မြမြပေါ့အရေးအတွက်ခက်မြမြဝေဝါဖို့တော့ကျွန်တော်တို့စဉ်းစားနေပါတယ်ရန်ကုန်မှာတော့ခုနေ့ကထုတ်မနေ့ကထုတ်တဲ့ကြေညာချက်မှာတော့လူမျိုးဝင်ကြီးကတော့9000လို့ပြောတာပေါ့နော်အဲ့တော့အဲ့9000နဲ့ပဲသွားမဲ့သဘောရှိတယ်ဒါတော့ mask ပြန်ရောင်းတဲ့ပုံစံမျိုးမဟုတ်တော့ဟိုဒီတိုင်း9000ပဲဟိုစောင်းမဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်ကတော့နှစ်ပိုင်းလောက်အောင်ပါပေါ့နော်ဒီဖက်ကလည်းတန်ရိုက်ဖို့လောက်တာဖြစ်တယ်လို့တစ်ဖက်မှာလည်းဟုတ်ပြီမတက်နိုင်တဲ့သူတွေဘယ်လိုဝင်မလဲအဲ့တော့ဒီ distribution တော့လှူမဲ့ model တခုရယ်နောက်ပြီးခုနကဒေးပပေါ်နဲ့ရောင်းမဲ့ model တို့အဲ့နှစ်ခုကိုပါတွဲလုံးမှရလိမ့်မယ်အဲ့လိုမှတွဲမလို့ပဲနဲ့လှူရလူလည်းမရှိဘူးဒေးပပေါ်နဲ့ဝယ်လို့မရအောင်အဲ့တော့ကျွန်တော်ဒီဘက်မှာတန်ရိုက်တဲ့ပြဿနာတွေကတော်တော်ကြီးလာအောင်ပေါ့နော်အဲ့တော့အဲ့နှစ်ခုကိုတော့ကျွန်တော်တို့ကဒါအစိုးရကဒါမျှပြီးတော့လုပ်စေချင်တယ်ဟုတ်
မန္တလေးတိုင်းဒေသကြီးမှာတော့လူတိုင်းနှာခေါင်းစည်းတက်ကြဖို့ကိစ္စကိုဆောင်ရွက်ထားတာနဲ့ပတ်သက်လို့ချမ်းအေးတာဆန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးနိုင်ကအခုလိုပြောပါရစေ
။ကျွန်တော်တို့ကတော့တက်နိုင်သေးတော့ကူကတော့တိုင်းစိုးအပွင့်နေရတော့ဒီ mask တွေကိုလူတိုင်းတက်နိုင်အောင်တစ်ခုအနည်းဆုံးတစ်ယောက်နှစ်ခုစီလောက်ရရှိအောင်ဆိုရင်စီမံချက်နဲ့လည်းဒီဟိုအဝေး mask ကြီးကိုလုပ်နေရမယ်လေ။ဒါရင်းလည်းကျွန်တော်တို့ဟိုတိုင်းပြည်မျိုးနယ်လိုက်တွေဟိုတာဝန်ပေးပြီးချုပ်ကြပြီးတော့မျိုးနယ်လိုက်တွေလည်းပေးရဒီလိုပဲကုန်လုံးဒီမနေ့တိုင်းမှာရှိတယ်မြို့နယ်ကြီးကုန်လုံးဒီ mask နဲ့ view တွေနှစ်ခုလောက်ကြီးရနိုင်အောင်ဆိုတဲ့ကြည့်ရခြင်းနဲ့ပဲဆောင်ရွက်နေတာပေါ့
အခုချိန်မှာနှာခေါင်းစည်းတက်ကြဖို့အတွက်ပညာပေးတာတွေအပြင်နှာခေါင်းစည်းတက်ပုံတန်းနည်းချွတ်နည်းတွေကိုပါစနစ်တကျဖြစ်စေဖို့အတွက်မြို့နယ်အလိုက်ကျန်းမာရေးဝန်ထမ်းတွေကပညာပေးလုပ်ငန်းတွေကိုလှုပ်လာနေကြတဲ့အကြောင်းကို COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီဝင်ဒေါက်တာကျော်စွာဦးကအခုလိုပြောပါရယ
်ဒီချိန်မှာပို့ပြီးတော့ကျွန်တော်ကဟိုအားပြီးမြင့်လာလို့တော့အရင်တော့ကျွန်တော်တို့ကတက်ဖို့လောက်ပဲအခုကတော့ဟိုတက်ဖို့လည်းပြောမယ်ပညာလည်းပေးမယ်ပြီးရင်ဝုတ်ပုံချွန်းနီးပေါ့နော်အဲ့ဒါဟောနောက်ပြောချင်အကယ်၍များရုံတိုင်းတရားရေးအစိုးရအဖွဲ့ကဒါနဲ့ပတ်သက်တဲ့အမေးညွှန်ကြားချက်တစ်ခုဒါဒံပေးတဲ့စနစ်ပါလာပြီဆိုရင်အဲ့ထဲမှာမပါအောင်ဆိုတဲ့ပညာပေးပါကျွန်တော်ထည့်ပြောမှာဖြစ်ပါတယ်ဒီဒံပေးတဲ့ထဲမှာကိုမပါအောင်ကိုတိုင်တိုက်နာဖို့ဆိုတာလေးပါကျွန်တော်ထည့်ပြောမှာဖြစ်ပါတယ
်စကိုင်းတိုင်းဒေသကြီးရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးစတဲ့ဒေသတွေမှာလည်းလူတိုင်းနှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုတက်ဆိုင်ရာမြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးဆောင်ရွက်နေကြပါတယ်COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုမေလ15ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျိန်းသေးသေးပါမယ်လို့သက်ဆိုင်ရာဒီသန္ဓရအမိန့်တွေကတော့ဆက်ရှိနေအောင်ပါပါ။အခုထုတ်ပြန်တဲ့ဒီသန္ဓရအမိန့်တွေထဲမှာတော့ပြင်ပကိုထွက်တဲ့အခါနှာခေါင်းစည်းကိုမဖြစ်မနေတက်ဖို့အပြင်မလိုအပ်ဘဲလူ9ဦးထက်ပိုပြီးမစူဝေးဖို့ဆိုတာလည်းပါဝင်ပါတယ်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 ရိုက်ခတ်မှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုပိုင်းမှာဘလောက်ထိခိုက်ဆုံးရှုံးနေလဲဆိုတဲ့စမ်းစစ်မှု impact assessment ကိုမြန်မာနိုင်ငံကုန်သည်စက်မှုအသင်းချုပ်ကကောက်ယူနေတယ်ဆိုတာကိုပြောပြပေးသွားပါမယ်။ COVID-19 ကပ္ပကပ်ပေးကြောင့်စီးပွားရေးထိခိုက်မှုတွေကိုဘလို့ကုစားမလဲဆိုတဲ့ပြည်ထောင်စုအစိုးရလုပ်နေတဲ့အစီအစဉ်ကိုအထောက်ကူပေးဖို့အခုလိုစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအကဲဖြတ်မှုကိုလှုပ်ဆောင်ပေးနေတာဖြစ်တယ်လို့သိရပါတယ်။အစိုးရရဲ့မြန်မာစီးပွားရေးတခုလုံးအခြေအနေအကဲဖြတ်မှုကိုအကူအညီပေးဖို့ကုန်သည်စက်မှုအသင်းချုပ်ဘက်ကဘလို့ပါဝင်နေတယ်လဲဆိုတာကိုအဲ့ဒီအသင်းချုပ်ရဲ့အလုပ်အမှုဆောင်ဦးအောင်ကြည်စိုးက VOA ကိုခုလိုပြောပြသွားခဲ့ပါတယ်
။ကုမ္ပဏီယာကနန်းပေါ့နော်400လား500လားလောက်တော့ရှိမယ်ထင်ပါတယ်။အဲ့ဒါကိုဟိုဆာဗေးလေးလုပ်လိုက်တဲ့ပုံပဲပြီးလူနီးပြီးထင်ပါတယ်လောက်တော့လုပ်နေပါတယ်။ဘလူကန်ကနာလေဆိုတော့ private sector ရဲ့ဟိုစုစည်းဖြစ်နေတဲ့ဖွဲ့စည်းတစ်ခုအနေနဲ့ government ကိုဥရောပကဒါ အဲဘက်စတာတွေကတော့ဘောနောပို့ပြီးတော့ပစ်ကပ်မြန်နိုင်တယ်ဘက်စတာတွေကတော့မဖြစ်နိုင်တယ်ဘောနောအဲ့လိုဆိုတော့အဲ့လိုမျိုးပေးစပေါ်သူမြေအဓိကတော့ဟိုဂဗာမန့်ရဲ့ကိုလက်ရှိသူတို့တောင်းနေတဲ့ plan နဲ့သက်ဆိုင်ဖွဲ့စည်း stakeholder တွေနဲ့ဆွေးနွေးမယ်ဆိုတဲ့အားလေးလည်းရှိပါတယ်
ဟုတ်
တော့ကတော့အဲ့ဒီအတွက်ကိုရောမစစီအနေနဲ့ ready ဖြစ်အောင်ပြင်ဆင်နေတဲ့အပိုင်းပေါ့နော်။အတိုင်းမီဒီ SME နဲ့ဟိုနဲ့စတာများချုပ်ငုံမိအောင်လုပ်နေပါတယ်
။ဒီစက်တန်းမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေစတဲ့လုပ်ငန်းတွေကိုတောင်းကောက်ယူသွားတာဖြစ်တယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ကပြောပါတယ်။ကောက်ယူတာမှာလည်းရန်ကုန်တိုင်းဒေသကြီးတွင်းကလုပ်ငန်းအများစုပါဝင်ပြီးနေဘက်ကလုပ်ငန်းတွေအနည်းငယ်သာပါဝင်မယ်လို့ပြောပါရစ်လာမဲချွန်လာကုံလောက်မှာတော့စီးပွားရေးထိခိုက်မှုအခြေအနေအကဲထက်မှုတွေကိုအချောသက်ပြီးစီးအောင်ဆောင်ရွက်သွားမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဥက္ကဋ္ဌနိုင်ဦးကပြောဆိုထားပြီးတော့ရှိပါတယ်အဲဒီကနေနောက်ထပ်ကုစားရေးအစီအစဉ်တွေနဲ့ဆက်ပြီးအကောင့်ထည့်ဖော်ရမယ့်လုပ်ငန်းစဉ်တွေဖတ်ပေါ်လာလိမ့်မယ်လို့ဥက္ကဋ္ဌနိုင်ဦးကပြောထားတာပါစီးပွားရေးကဏ္ဍအစုံနယ်ပယ်စုံပြန်လည်ထူထောင်ပေးနိုင်မယ် COVID-19 ဘတ်စုံတုံ့ပြန်ရေးစီမံချက်ကိုလည်းထူထောင်လှုပ်ဆောင်သွားဖို့လည်းလှုပ်ဆောင်နေတယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ် COVID-19 ရဲ့ရိုက်ခတ်မှုကြောင့်ထိခိုက်သွားရတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြန်လည်ဆန့်စစ်တဲ့စီးပွားရေးစစ်တမ်းအပြင်ကျန်းမာရေးနဲ့လူမှုရေးထိခိုက်မှုတွေဆန်းစစ်ကဲဖြတ်ထားတဲ့စစ်တမ်းတစ်ခုကိုလည်းကောက်ယူပေးနေတယ်လို့အဲ့ဒီအပိုင်းကိုတာဝန်ယူကောက်ပေးနေတဲ့ကုန်တယ်ဆက်မှုအသင်းချုပ် UMSCI ကဒေါက်တာမောင်မောင်လေးက FOE ကိုခုလိုပြောပါတယ
်ပြက်လက်မှုမရှိအောင်ရယ်ပေါ့တော့တနေ့လုံးမှာတနေ့စားရမယ်ပို့လူတွေရဲ့မိသားစုတွေကိုပံ့ပိုးဖို့ပါပဲသူလိုအပ်ချက်ကိုလိုအပ်တဲ့နေရာမှာလိုအပ်သလိုဖြည့်စည်းပေးသွားဖို့လုတ်တာပါဟိုတိုင်းအစိုးရတွေနဲ့ပဲတွဲတွဲပြီးတော့ဒါကိုဆရာအင်္ဂလိပ်ဦးရဲ့ပြည်နယ်နဲ့တိုင်းဟိုကုန်တယ်ဆက်မှုအတင်းတွေနဲ့ဟိုတွဲပြီးတော့သူလုတ်နေတာပါဒါတော့ဒေသအသီးသီးမှာလိုအပ်တဲ့အတိုင်းကိုဟိုနိုင်ငံတော်ပံ့ပိုးတဲ့အနေနဲ့ပါ
ဒီလိုကောက်ယူလာမှာတော့ဆက်ယုံအလုံယုံတွေတွေ့ကြုံရတဲ့နိနာမှုတွေပါဝင်တယ်လို့ဝန်ထမ်းအလုံသမားတွေနဲ့ပတ်သက်တဲ့အခြေအနေကျန်းမာရေးစောင့်ရှောက်မှုပိုင်းနဲ့ခန်းစားခွင့်တွေနဲ့ပတ်သက်တာတွေကိုလည်းထည့်သွင်းထားတယ်လို့ပြောပါတယ်လက်ရှိမှာတော့ဆက်ယုံအလုံယုံတွေကိုပြန်လဲစီစစ်ခွင့်ပြုပေးနေပြီမဲ့ကိုဗစ်ကပ်ဘေးဆိုင်ရာအခြေအနေတွေကြောင့်ဆက်ယုံအလုံယုံတချို့မလဲပတ်နိုင်တာတွေကြုံနေရတယ်လို့ရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးရီတောင်းကပြောပါတယ
်အခုဆက်ယုံလုံယုံတော်တော်များများတော့ဖွင့်ခွင့်ရအောင်ပြင်ဆင်နေပါပြီဆက်ယုံ200လောက်ဖွင့်ခွင့်ရသွားပါပြီဆက်ယုံတွေကဘယ်ဆက်ယုံမဆိုအားလုံးရန်ုံပြည့်ပြန်ဖွင့်တယ်ဆိုတာမရှိနိုင်ဘူး။ Sunset တို့အေးကန်းတို့ဟာမျိုးကတော့လူနည်းနည်းပဲတုံးတဲ့လုပ်ငန်းတွေကြတော့အဆင်ပြေတယ်။တော့သူ run နေတာပေါ့နော်။ဒါပေမဲ့လည်းဝယ်လူအားတွေအများကြီးကျသွားတယ်
။ရန်ကုန်တိုင်းကုန်တယ်ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းကအတွင်းရေးမှူးဒေါက်တာမြင့်ဦးကတော့စစ်တမ်းကောက်ယူမှုကမြေပြင်ကိုတကယ်လွှမ်းခြုံနိုင်မှသာစီးပွားရေးကိုပြန်လည်ကုစားနိုင်မယ်လို့ပြောဆိုလိုက်ပါတယ်။လက်ရှိမှာတော့ဆက်ယုံအလုံယုံထက်ဝက်နီးပါးပြန်လည်လက်ပတ်နိုင်ခြင်းမရှိသေးသလိုအသေးစားလုပ်ငန်းတွေရဲ့60ရာခိုင်နှုန်းရှိတဲ့စားတောက်ကုန်လုပ်ငန်းတွေနဲ့အိမ်တွင်းဆက်မှုလုပ်ငန်းတွေရဲ့80ရာခိုင်နှုန်းရှိတဲ့မိုက်ခရိုလုပ်ငန်းတွေရပ်နားထားရတဲ့အထိနစ်နာမှုတွေရှိခဲ့တယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ကပြောပါတယ်လက်လုံးမှာတော့အသေးစိတ်ဆုံးရှုံးမှုပမာဏကိုကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ COVID-19 ကပ်ရောဂါရင်ဆိုင်နေရဆဲ American ပြည်ထောင်စုမှာမေလဇန်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတချို့ဖြည်းဖြည်းချင်းစတင်ဖွင့်လှစ်ခဲ့ပေမဲ့ပုံမှန်အခြေအနေတွေဘယ်တော့ပြန်ရောက်မလဲ။ဒီလိုပုံမှန်အခြေအနေဆိုတာကလည်းဘလို့ပုံစံမျိုးဖြစ်မလဲစတဲ့ကပ်ရောဂါကူးစက်မှုတန်းကိုကြုံတွေ့ရတဲ့မြန်မာအမေရိကန်တွေကစိုးရိမ်နေကြပါတယ်။အမေရိကန်မှာကပ်ရောဂါစတင်ကြုံတွေ့ပြီးနှစ်လအကြာကန့်သက်ထိန်းချုပ်မှုတွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးဘလို့အခြေအနေတွေရှိနေတယ်လဲဆိုတာကိုတင်ပြမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ လောလောဆယ်မှာတော့ယောဂကုသမှုအခြေအနေပေါ်မူတည်ပြီးတင်းနေအလိုက်စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းတချို့ကိုဧပြီလကုန်မေလဇန်ပိုင်းကစပြီးဖြည်းဖြည်းချင်းဖွင့်လှစ်နေပါတယ်။ယောဂကုသမှုအစိုးရဆုံးနဲ့ဗဟိုအချက်အချာဖြစ်ခဲ့တဲ့နယူးယောက်မြို့မှာအလုပ်လုပ်ကင်နေတဲ့ကိုဇော်လက်ကတော့လူတွေကိုယ်တိုင်ယောဂကုမာကိုစိုးရိမ်နေဆဲဖြစ်ပြီးအိမ်မှာပဲနေကြဆဲဖြစ်တယ်လို့ VOE ကပြောပါတယ်။
အခုကဘယ်လိုဖြစ်လဲဆိုတော့ဖွင့်နေတာပြောတာကြာအခုစကားပေါ်မှာဆိုလည်းလူက10ယောက်မပြည့်ဘူးပြောရတယ်နော်အများဆုံးဆိုတာ10ယောက်လောက်ပဲမြင်နေကျွန်တော်တို့အခုဆင်းနေဆိုတာလည်းနေ့တစ်ပိုင်းပဲဆင်းတာနေ့တစ်ပိုင်းပဲဆင်းနေဆိုတာဆိုင်တွေကလည်းမဖြစ်နေဆိုတော့ small business တွေဖြစ်တတ်တယ်ဟိုဖွင့်လေဟိုကိုယ့်ရဲ့ mate တွေကလည်းပြတ်သွားမှာဖွင့်နေတော့လည်းလူကမလာဘူးအဲ့တော့ဒါဆိုင်ပဲကြည့်ကြည့်လာလိုက်2ယောက်3ယောက်လာလိုက်ကြောက်သွားလိုက်အဲ့တော့အလုပ်ကစီးပွားရေးကဖွင့်တာဖွင့်တယ်စီးပွားရေးကမကောင်းဘူးမကောင်းတော့ဆေးရလည်းမရှိဘယ်ကကုလို့ကုမလည်းမသိတော့လူတွေကအိမ်ထဲမှာပဲနေတာများတော့တော်ရုံတော့အဝတ်ဝတ်တောင်ဆောင်ဆောင်ရမှာပြောရတာသားတော့လိုအပ်တဲ့ဟာပဲဝယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအများပြည်သူအပန်းဖြေတဲ့နေရာတချို့ကိုမေလ15ရက်နေ့မှာပြန်လည်ဖွင့်လှစ်ဖို့ရှိကြောင်းပြောကြားခဲ့ပြီးအခြေအနေတွေကိုကြက်ကြက်မက်မက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကန်ယောဂါကြောင့်လုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့နယူးယောက်ထက်ပြည်နယ်ဘာဖလိုမြို့က recycling pamplin plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်ဦးစော်ဝင်းကတော့အမေရိကန်မှာပုံမှန်စီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ဒီနှစ်အကုန်ပိုင်းလောက်ထိတောင်မသေးကြတဲ့အနေအထားမျိုးရှိနေတယ်လို့ VOA ကပြောပါတယ
်ကျွန်တော်သဘောရတော့ပြန်ဖွင့်လာတယ်လိုအပ်ချက်ရပြန်ဖွင့်လာတယ်ဖွင့်သိမ့်တယ်သို့တော့ဖွင့်လာနေပဲချက်ချင်းဟိုပုံမှန်အနေအထားကြီးပုံစံမျိုးချက်ချင်းဟုန်တိုင်းကြီးပြီးတော့ဟိုအားရပါရဖွင့်လာမျိုးတွေစတော့ဆိုင်တွေဘားတွေအဲ့လိုမျိုးတွေဝင်ထွက်မယ်သုံးတယ်ဆိုတာမျိုးတွေဟိုအခြားလူရင်းထိတွေ့ပြီးလောက်ရတဲ့စန္ဒလိုဟာမျိုးနေစလွန်းလိုဟာမျိုးဓာတ်တွေဆိုရင်တော့အခုချိန်မှာချက်ချင်းဟိုရုပ်ပြပြန်လုပ်အချိန်ဟုန်နဲ့ပြန်လုပ်ဖို့အတွက်ကိုတော်တော်လေးကိုကြိုးစားရမယ်မဖြစ်နိုင်သေးဘူးနော်အနေရည်တွေတက်ပြီးကြုံရနိုင်ရည်စီပေးတယ
်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုဟာပြည်내အလိုက်ကွာခြားတဲ့အထက်မှာအသက်သာဆုံးနဲ့ထိန်းချုပ်နိုင်တဲ့အနေအထားရှိနေတဲ့ပြည်내ကတော့ကယ်လီဖိုးနီးယားဖြစ်ပါတယ်နေအိမ်မှာပဲနေဖို့ကန့်သတ်ချက်တွေကိုမေလဇန်ပိုင်းမှာစတင်ဖြေလျှော့ပေးခဲ့ပြီးမေလ၄ရက်နေ့ကစလို့အဝတ်အစားဖက်ရှင်ဆိုင်ပန်းရောင်းဆိုင်တွေနဲ့စာအုပ်ဆိုင်တွေစတဲ့လက်လီရောင်းချတဲ့ဆိုင်တချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိဗိုင်းရပ်စ်ကာကွယ်ဆေးမရှိသေးတာဗိုင်းရပ်စ်နဲ့ပတ်သက်လို့အသေးချာမသိသေးတဲ့အတွက်လူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့နှာခေါင်းဆီးတက်ဖို့လက်ကိုမကြာခဏဆေးဖို့စတာတွေကိုတော့မဖြစ်မနေလိုက်နာဖို့လိုအပ်နေကြောင်းကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂါကုသမားတော်ဒေါက်တာမိုးဆန်းက VOA ကိုပြောပါတယ
်။ကျွန်တော်တို့လက်ရှိအခြေအနေကတော့ control ဖြစ်တယ်ဆိုရင်လည်းကျွန်တော်အရာတိုင်းကဟိုယတိပြက်ကြီးဆုံးဖြတ်ချက်ချလို့မရသေးဘူးဗောနော်။ဘာဖြစ်လာမလဲဆိုတာဘာမှမသိဘူး။ဒီဗိုင်းရပ်စ်ကလည်းကိုကလောလောလတ်လတ်အသေဖြစ်နေတယ်လူတိုင်းအတွက်ကဒါကအသေဆန်းလို့ဖြစ်နေတော့ကျွန်တော်တို့တတ်နိုင်တဲ့လောက်တော့ social distancing တို့ဒီ hand hygiene တို့ဒီ mask တို့ကိုအဓိကထားပြီးတော့ဆက်လုပ်ရမယ်ဆိုရင်တော့ဒါအကောင်းဆုံးဗောနော်။ vaccine မထွက်ချင်းကတော့ကျွန်တော်ထင်တယ်ဒီလူရရဲ့ဒီ daily practice ကိုအတိအကျကျင့်သုံးဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
။ coronavirus ကရောဂါအပြင်းထန်ကြုံတွေ့ခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေပြန်လည်ဖွင့်လှစ်နိုင်ရေးအင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်မှ video conference ကျင်းပပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာအမေရိကန်ကူးစက်ရောဂါထိပ်တန်းကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကတော့စီးပွားရေးလုပ်ငန်းတွေကိုအလင်းစလိုပြန်လည်ဖွင့်လှစ်မယ်ဆိုရင်နောက်တစ်ချိန်ရောဂါကူးစက်မှုအန္တရာယ်ကြီးကြီးမားမားကိုရင်ဆိုင်ရဖို့ရှိကြောင်းကျင်းပပွဲမှာသတိပေးပြောဆိုခဲ့ပါတယ်။ပုံမှန်အခြေအနေမျိုးပြန်လည်စတင်တာမျိုးမလုပ်ခင်လူတွေမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကိုမဖြစ်မနေလုပ်ဖို့ဒေါက်တာဖောက်စီကအကြံပြုခဲ့ပါတယ်ရှင်
။ထိုင်းမလီနယ်ဆက်နာရာတီဝခရိုင်စဟိုင်းခိုလုံမြို့မှာလူပွဲသားကနေခေါ်လာပြီးကိုဗစ် -19 ကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား20ကမြန်မာတန်ရုံကိုအကူအညီတောင်းလာကြောင်းထိုင်းစစ်တပ်ကကူညီကယ်ဆယ်ခဲ့ပြီးမြန်မာဘက်ကိုလွှဲပြောင်းပေးမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကျမအေးမှာပါ။ထိုင်းမလီနယ်ဆက်နာရာတီဝခရိုင်ထဲမှာအစာရေစာပြက်ပြီးပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံမြန်မာတန်ရုံကနေအကူအညီတောင်းလာကြောင်းထိုင်းစစ်တပ်နဲ့ ရဲတွေကမေလ13ရက်နေ့မှာတွားရောက်ခေါ်ယူခဲ့ပါတယ်။သူတို့တွေဟာလူပုံကူးခံရသူတွေဖြစ်ကြောင်းထိုင်းနဲ့မြန်မာအာဏာပိုင်တွေကိုဘာသာပြန်ဖြစ်ကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်လေးကပြောပြပါတယ်
။ပြီးတော့မလေးရှားသွားမယ်ဆိုပြီးတော့တိတိလိုင်းကြောင်းမစနေပြီးခေါ်လာတယ်တဲ့။မြန်မာတပ်မင်း10ရက်ကျော်ဒီတယောက်ကိုပေးရတယ်ပေါ့နော်။ဘာလို့လုပ်ကြမလို့ဘူးလို့ဆိုပြီးတော့ငွေစားကနေပြီးတော့တိတိလိုင်းကြောင်းမစနေပြီးခေါ်လာ။ခေါ်လာပြီးတော့ဘာသာကိုဖြတ်ပြီးတော့မလေးနယ်စပ်ကိုရောက်သွား။မလေးနယ်စပ်ရောက်ပြီးတော့ဘာလုပ်လဲဆိုတော့သူကအခန်းတစ်ခုထဲမှာပေးနေတာပြီးတော့လူပဲပွဲစားနေပြီးတော့သူတို့ဒီမှာလာပြီးတယ်ပေါ့နော်။ဒါပြီးတော့သူကနံပါတ်၄ထိုင်းစကားနဲ့တက်ဘူးအလုံးရလည်းမရှိဘူး။အချင်းဆိုတော့ဒီကားထဲမှာပွဲစားပြောတယ်မတော်တော့သွားလို့မရသေးဘူးပေါ့နော်။လမ်းကြောင်းတွေပိတ်ထားတဲ့အတွက်သွားလို့မရသေးဘူး။လမ်းကြောင်းတွေဆွဲမှာပဲသွားမယ်ဆိုတဲ့အခါကျတော့ဒါပေမဲ့သူကပွဲစားပုံးလိုက်ပါလေပိတ်လိုက
်။သူတို့ဟာထိုင်းနိုင်ငံထဲကိုလွန်ခဲ့တဲ့2လခန့်ကရောက်ရှိလာခဲ့ပြီးကိုဗစ်ကာလခရိုင်တစ်ခုနဲ့တစ်ခုမကျော်ရတဲ့အချိန်မှာအဝင်ထွက်တွေပိတ်ဆို့ကန့်သတ်ထားတဲ့အချိန်မလေးရှားနယ်စပ်မှာပိတ်မိနေတာဖြစ်ပါတယ်။မြန်မာတွေပိတ်မိတာနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတိုင်ရုံးကအကူအညီတောင်းခံလာကြောင်းထိုင်းစစ်တပ်နဲ့ထိုင်းလာဝကတွေကသူတို့ပိတ်မိနေတဲ့နေရာကိုရှာဖွေပေးခဲ့ပြီးထိုင်းစစ်တပ်ထဲကိုခေါ်သွားခဲ့တယ်လို့ဆိုပါတယ်
။စစ်တပ်ကလာဝကကိုတက်ချိန်ပြီးတော့ကလေးတွေရှိတဲ့နေရာကို GPS ပို့ပေးလိုက်တယ
်။ဟုတ်ကဲ့
။အဲ့ဒါနဲ့သွားပြီးတော့ခေါ်ထုတ်လာတာပါ။အဒီဒီနေ့မှတင်မယ်ပေါ့သူဆိုတော့သူတို့စစ်တပ်ကအရင်ဆုံးခေါ်သွားလိုက်တယ်လောလောဆယ်အချုပ်ထဲမှာလူတွေများတယ
်ဟုတ်ကဲ့
သူတို့ကတော့စစ်တပ်ထဲမှာအရင်ထားလိုက်တယ်ထားပြီးမှလောက်ဝကောက်ပြန်ပြီးတော့လွှဲပေးရလောက်ဝကနေတခါမြန်မာဘက်ကိုပြန်လွှဲပေးမှာပ
ါအမေရိကန်နိုင်ငံသားဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့ထိုင်းမှာလူကုန်ကူးမှုတွေဖြစ်နေတာကြောင့်အမေရိကန်ကတရားသတိအစိုးဆုံးအဆင့်ထိသတ်မှတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ထိုင်းကလူကုန်ကူးမှုတက်ဖြတ်ရေးကိုပြင်းပြထန်ထန်လှုပ်လာတာကြောင့်တရား2စောင့်ကြည့်အဆင့်ထိပြန်ပြီးတိုးမြင့်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလူကုန်ကူးမှုတွေရှိနေသေးတယ်လို့ရေလုံငန်းတွေမှာလည်းရွှေပြောင်းလုပ်သားတွေကိုကြေကျွနယ်တဖွဲ့ခိုင်းစေထားတာတွေရှိတော့မဲဆိုပြီးလူခွင့်ရေးအဖွဲ့တွေကဝေဖန်ထားပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲထိုင်းနိုင်ငံဟာအပီလာကစပြီးအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရေး GSP ကိုဆုံးရှုံးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့ထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံကိုတော့စောင့်ကြည့်အဆင့် TR2 ကနေရှင်းချလိုက်ပြီးအဆိုအဝါဆုံးအဆင့် TR3 အဆင့်ကိုသတ်မှတ်ထားတာပါ။အခုလိုမျိုး TR3 ကိုအဆင့်ရှင်းချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
။ရခိုင်နောက်ပိုင်းမှာတမ်တော်တဲ့ချူရသားတွေကိုနှိပ်စက်ညှဉ်းပန်းဆစ်ဆစ်နေတဲ့ဗီဒီယိုထွက်လာတာနဲ့ပတ်သက်လို့အရေးယူခံတွေတော့မယ်လို့တမ်တော်ဖက်ကပြောရှိမှာပဲ။အစိုးရအနေနဲ့တိုင်းဒေသရသားတွေကိုကာကွယ်ပေးဖို့လိုအပ်မယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတဲ့သတင်းကိုပြောပြရှင်းပါတယ်။ကျွန်တော်တတ်နိုင်ပါ။အခုရပိုင်တွင်တမ်တော်တင်ဖို့တစည်းပေါ်မှာလက်ပြန်ကျူတောက်ထားတဲ့လူ၅ယောက်ကိုတမ်တော်သားတွေကရိတ်နှက်ဆစ်ဆစ်မြင်းမြန်းနေတဲ့ဗီဒီယိုဖိုင်လူမုန်းကွန်ရက်ပေါ်မှာထွက်ပေါ်လာပြီးနောက်အတော်လေးဝေဖန်တိုင်တွေထွက်လာပါတယ်။ရခိုင်နောက်ပိုင်းမှာရသားတွေကိုတာကနေဖန်စီနှိပ်ဆစ်ဆစ်တွေဆိုပြီးဒေသခံတွေလူခွင့်ရေးဖွဲ့တွေကမကြာခဏထောက်ပြခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးရေးယူဆောင်ရွက်တော့ဖို့လုပ်နေတယ်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူချုပ်ထွန်းထွန်းကြီးကပြောပါတယ်
အဲဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီစစ်နေပါတယ်စီစစ်ပြီးတော့တကယ်လို့စီစစ်တွေ့ရှိချက်ပေါ်မူတည်ပြီးတော့ကြတော့မှအာမှန်ကန်မှုရှိလားမရှိလားကျွန်တော်တို့စီစစ်နေတယ်စီစစ်မှုတွေ့ရှိမှုချက်ပေါ်မူတည်ပြီးတော့ကြတော့မှလိုအပ်တဲ့ဟိုရည်ယူဆောင်ရွက်မှုလုပ်မှာပါဒါတွေကကျွန်တော်တို့ကသတ်မှတ်ထားတဲ့ဟိုစစ်စည်းကမ်းတွေနဲ့လက်ကိုက်ညီခြင်းမရှိဘူးပေါ့နော်ဒါမှန်လားမမှန်လားစီစစ်နေတယ်စီစစ်နေတဲ့ပေါ်မှာမူတည်ပြီးတော့စီစစ်တွေ့ရှိချက်အရဆက်ပြီးဆောင်ရွက်မှာပါအခုနောက်ဗီဒီယိုဖိုင်မှာပေါ်ပါတဲ့ပုံစံမျိုးဖြစ်တာတော့ကျွန်တော်တို့ကဟိုလက်ခံလို့မရဘူးပေါ့နော်တကယ်မှန်တယ်ဆိုရင်တော့
အဲ့ဒီစစ်ဆေးခံနေရတဲ့ရသား9ယောက်ဟာပြီးခဲ့တဲ့ April ကပုံနှကြောမျိုးနဲ့ကြောက်ဆိုင်ကြီးွာကဖမ်းဆီးခံထားတဲ့သူတွေဖြစ်တယ်လို့သူတို့ရဲ့မိသားစုဝင်တွေကတည်ပြုပြောဆိုကြပါတယ်။လက်ရှိရှိမှာတပ်ဖွဲ့ကစစ်ဆေးနေတဲ့ရသားတွေကိုရိတ်နှက်မင်းမြန်တာဟာနိုင်ငံတကာရဲ့ရိတ်ခတ်မှုတွေလည်းရှိလာနိုင်တယ်လို့တိုင်းသားရေးလေလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ
်။ရိတ်ခတ်မှုကရှိမှာပဲဗျာ။လည်းညွှန်ပြပြောကြမှာပဲ။တပ်ကလည်းဒါအောက်ကအောက်ခြေရဲဘော်တွေဖြစ်ကျူးလို့နာမှာသူတို့အေးအေးပြပါပြီလို့ပဲပြောနေမှာထင်တယ်။ဒါပေမဲ့အေးအေးပြီးပါပြီလို့ပြောတဲ့နိုင်ငံသားအနေနဲ့တော့လည်းသူ့ကြရစီလိမ့်မယ်။ဘာကြောင့်ဆိုတော့တနေ့နေရာတွေမှာဒီလို video file မှာထွက်တဲ့ကိစ္စတွေအများကြီးရှိတော့။နော်။အဲ့လိုစွပ်စွဲမှုတွေအများကြီးရှိတဲ့အခါမှာ နံပါတ်တဲ့ဒီကပြောကြရတဲ့ဖြစ်ပါလေ။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်စစ်နယ်ပြည်မှာအရသာဖြစ်စေအေလိုတန်တရားရှိတဲ့သူတွေဖြစ်စေအခုလိုရိုက်နဲ့မြင်းမြန်းတာတွေကိုမလုံသိမ့်တယ်လို့ဒါဟာပြည်တွင်းမှာတမကနိုင်ငံတကာကပါလက်ခံနေစရာအကြောင်းမရှိဘူးလို့တိုင်းရင်းသားအရေးလေးလာတုံ့တတ်သူဦးမောင်မောင်စိုးကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကတော့အစိုးရဖိုင်ဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်ကတော့ရခိုင်နောက်ပိုင်းကစစ်ရေးတွေနဲ့ပတ်သက်လို့အေရခိုင်လက်နက်ကင်ဖွဲ့ရဲ့ကြမ်းဖက်လုပ်ရက်တွေကိုရှုံ့ချပြီးတပ်မတော်ကိုတော့ရုံရုံရှုံရှုံဆောင်ရွက်ချက်တွေကိုချီကျူးခဲ့ပါတယ်။ဥမ္မမောင်စိုးကတော့အင်ဂျီဆိုးရအနေနဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ပို့ပြီးတော့လေးလာဖို့လိုအပ်တယ်လို့အရသားတွေကိုကာကွယ်ပေးဖို့လိုအပ်တယ်လို့လည်းသူကဆက်ပြောပါတယ်။
ဒီကတော့အင်ဂျီကောင်းဆောင်ပိုင်းအနေနဲ့အင်ဂျီရဲ့တောင်ဝင်ယူနေတဲ့ညီရဲ့အနေနဲ့တိုင်းရင်းသားတွေရဲ့အခြေအနေနဲ့တိုင်းရင်းသားလက်နက်ကင်အခြေအနေကိုပြီးတဲ့ပို့ပြီးတော့ကျွန်တော်တို့အသေးစားနှစ်နှစ်ဆက်ဆက်လေးလာဖို့လိုအပ်တယ်။အခုကတော့နည်းနည်းလေးသူတို့လေးလာမှုမပြည့်စုံဘူးလို့ကျွန်တော်တို့ကြည့်ရတယ်လို့မြင်ပါတယ်။ဟုတ်နောက်ပြီးတော့လက်တွေ့တုံ့ပြန်တဲ့နေရာမှာလည်းသူကနှေးတယ်ဥမာဆိုတော့ဥဝေတင်ဖန်ဆန်တော့ကပြောရတော့ဥဝေတင်ဖန်ဆန်တော့ NL လွှတ်တော်ကိုယ်စားလေးလွှတ်တော်မှာတင်ညာလွှတ်ကြကိုကြောကြတယ်ဒီအရသာဗီဒီယိုဖိုင်တွက်လာတဲ့အချိန်မှာ NL လွှတ်တော်မှာတော့ NL ဆိုတော့တခွန်းတစ်ပါးသာမှဘာသာမှမဆက်တာတွေ့ရ
လက်ရှိရှင်ဒီရခိုင်နောက်ပိုင်းမှာ AA နဲ့ဆက်ဆက်တွေဆိုပြီးတော့တန်တရားနဲ့ဖန်စီခံထားသူတွေအများပြားရှိနေတယ်လို့နှစ်ဖက်တိုက်ပွဲတွေအတွင်းမှာတည်ဆုံးတော့ကြတဲ့အရသာတွေလည်းအများပြားရှိနေပါတယ်ဒါအပြင်ကုလသမဂ WHO နဲ့ WFP မော်တော်ယာဉ်တွေပြစ်ခတ်ခံရမှုတွေကြောင့်ရခိုင်ပြည်ပခန့်ပေါ်နိုင်ငံတကာပိုအာရုံစိုက်လာပါတယ်ဒီရဲ့ပိုင်းတွင်းမှာပဲကုလသမဂလုံခြုံရေးကောင်စီမှာမြန်မာရေးတကားပိတ်ဆွေးနွေးဖို့ရှိနေပြီအထူးအားဖြင့်ရခိုင်ပြည်ပခန့်ကိုဆွေးနွေးမယ်လို့ယူဆရပါတယ်ရခိုင်ပြည်နယ်တွင်းအရသာတွေအခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်ဒေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရသဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလသမဂလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရှင်ကအခုဆက်လက်နားဆင်ကြမယ်မြမအရေးဆုံးသက်ချက်အစီအစဉ်မှာတော့တက်မတော်မှာမျိုးဆက်သစ်ဗိုလ်ချုပ်တွေကိုအရေးကြီးတဲ့နေရာတွေမှာခံထားလာတဲ့ကိစ္စဟာတက်မတော်ရဲ့မြမနိုင်ငံရေးအပေါ်သဘောထားဘလောက်ပြောင်းလဲလာနိုင်တယ်လဲတကယ်ကောပြောင်းလဲလာမယ်အလားအလာရှိသလားဆိုတဲ့ကိစ္စကိုမြန်မာအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဒီလိုမျိုးဆက်သစ်ဗိုလ်ချုပ်တွေကိုအရေးပါတဲ့ရာထူးနေရာမှာခံထားရတဲ့ဆိုတဲ့ကိစ္စကိုဥတီမောင်သန်းကပထမဦးစွာအခုလိုစတင်သုံးသပ်ပါတယ်
ပုံမှန်အပြောင်းရွှေ့နဲ့ရာထူးတိုးတာလုပ်တယ်လို့ပဲယူဆတာပေါ့နော်တားတဲ့ပုံပြီးထူးထူးခြားခြားတော့ကျွန်တော်မညွှန်လင့်ပါဘူးဒီဘုရားအဖြစ်တော့လူငယ်တွေဝင်လာတယ်အရင်နဲ့မတူတဲ့အတွေ့အကြုံတွေရခဲ့တဲ့လူတွေဝင်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအခွင့်အရေးမှာတစုံတရာတော့တည့်အောင်ရှိပါတယ်မရှိဘူးတော့မဟုတ်ပါဘူးဒါပေမဲ့ပြောင်းလဲတယ်လို့ပြောရတော့အောင်ပြောင်းလဲတစ်ခုဖြစ်ဖို့ဆိုရင်တော့လုံပိုင်ခွင့်ဖွဲ့စည်းတည်ဆောက်ထားဖို့ပြောင်းလဲဖို့လိုတယ်အဲ့ဒီလူငယ်တွေရောက်လာတာမဟုတ်လို့ရှိရင်တည်စေလုံပိုင်ခွင့်စနစ်နဲ့တည်ဆောက်ဖွဲ့စည်းထားပုံတွေအတိုင်းပဲအဲ့ဒီလူငယ်တွေကလည်းလိုက်ကရင်းနဲ့သူတို့ပါလူကြီးတွေလိုပဲဖောင်းပြန်ဖြစ်သွားတယ်။ဒါကစစ်တပ်မှမဟုတ်ဘူး။အုပ်ချုပ်မှုစနစ်တွေထဲမှာလည်းဒီတိုင်းပဲသွားတာကိုတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကကြည့်ပြီးဆိုလို့ရှိရင်ဒီကအဲခတ်တဲ့လူတယောက်အနေနဲ့စနစ်အပြောင်းလဲအတွက်များဘာကိုလုပ်တယ်လဲဆိုတာကိုအဓိကထားပြီးတော့အဲ့လေလာအဲခတ်ရပါတယ်။ဒီချိန်မှလည်းဒီတစ်ခါမှလည်းတမတော်ကပထမဦးဆုံးပိတ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်မျက်ဖြစ်နေစေပါပဲ
တမတော်ဆိုတော့လက်လက်ဆိုလက်ပိုင်ခွင့်ပညာတရားသားအဖွဲ့အစည်းကွာခြားတာကတော့သူတို့ကတော့အထက်မင်းကိုပဲအကြီးအလိုက်နိုင်ရတယ်ဆိုတော့အထက်ကအမိပေးမှာတော့တက်ချုပ်ကပဲပြီးမယ်လို့ထင်ရတယ်ပဲမြန်မာနိုင်ငံမှာတော့ဟုတ်လား
ဒီအောက်ကလူကလည်းတက်ချုပ်မျက်နှာရအောင်လုံးဝတဲ့ကိစ္စတွေအများကြီးရှိပါတယ်မြန်မာရဲ့လက်ပိုင်ခွင့်တိစောက်ဖွဲ့စည်းပုံကဒါကအနည်းနဲ့အများအတိုင်းဆမှာပဲကွာတယ်အထက်အာဏာရှိတဲ့လူကိုမျက်နှာရအောင်လုံးဝတဲ့တော့တကယ်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့စနစ်ကအထက်လူကြီးကိုစီမံခန့်ခွဲရတာပို့ပြီးတော့များပါတယ်ပြဿနာကိုစီမံခန့်ခွဲတာတဲ့
Upward Management Box
ောက်ပါတယ်ဆိုတော့အခုတက်မရောမှာတက်ချုပ်ကဖက်ကလည်းတက်မထားတဲ့ extend လုပ်ထားတဲ့စက်ကောင်မှာပြစ်လာလို့ထင်တယ်အဲ့တော့သူတို့မဆွေင်တော့ဒီချင်းရဲ့90အောက်လူငယ်တွေကတချို့နေရာကိုရောက်လာမဆွေင်တော့ဘလာလာတမြစ်တမြစ်ဖြစ်လာနိုင်တယ်လို့မျိုးလင်းနိုင်ကြရှိရခင်ဗျ။မျိုးလင်းနိုင်ကြဆိုလက္ခဏာတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်။များသောအားဖြင့်အပြောင်းလဲတွေကဘယ်လိုဖြစ်တတ်လဲဆိုရင်ကြောင်းမြင်တဲ့လူကိုနိုင်ကတဲ့ဟောင်းထဲမှာစိတ်ရှည်လက်ရှင်နဲ့စောင့်ရတယ်။ပြီးရင်သူလုတ်ပိုင်ခွင့်ရလာပြီဆိုတဲ့အခါမှာသူကြောင်းမြင်တဲ့အချက်ကိုသူကစပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြီးရင်ပို့ပြီးအချိန်ကုန်မိပြီးအဲကြောင်းကြရတာမျိုးပေါ့နော်ဒါကများသောအားဖြင့်ဒီစနစ်အတွင်းတွေကနေမှကြောင်းနေတဲ့အကြောင်းလဲတွေမှာတွေ့ရတာပါပဲဥပမာအားဖြင့်ဆိုဗီယက်ယူနယ်မှာဂေါ်ဘာချော့ဆိုလို့ရှိရင်အရင်လူတွေမှာသူကအသာလေးပြန်ပြီးနေခဲ့ရတယ်ပြီးတော့မှအကြောင်းလဲတွေကိုလုပ်ရတယ်နော်ကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပြောရင်လည်းဦးသိန်းစိန်လည်းဒီလိုပဲပေါ့နော်သူလုတ်ပိုင်ခွင့်အာဏာရလာပြီဆိုတဲ့အချိန်ကျမှလုံးပါဒါကြောင့်မို့ရေဘူးကြအားဖြင့်အဲ့ဒီလူတွေကသူတို့ပြောင်းကျင်တာကိုလည်းပေါ်ပေါ်ထင်ထင်မပြတတ်ပါဘူးပြလိုက်တာနဲ့လေသူကစနစ်ထဲမှာရှင်သန်နိုင်မှုခက်တတ်ပါတယ
်ဟုတ်ကဲ့အဲ့အပြောင်းလဲကိုတွန်းအားပေးလာတာသူစိတ်ထဲမှာပြောင်းလဲစေဖို့အတွက်သူတို့ဘယ်ချက်ကတွန်းအားပေးတယ်လဲသူရဲ့ပုံကိုယ်ရေးဆန္ဒလားသူတို့မဟုတ်လူဖွဲ့စည်းကိုသူတို့အမြင်ပြီးတော့ဒီလိုပြောင်းလဲမှငါတို့လူဖွဲ့စည်းတိုးတက်မယ်ဆိုရဲကြတယ်သူတို့ရှိမှထင်ပါတယ်ဆိုသူတို့ကဒီအတွက်သင်ယူခဲ့မှုသူတို့ကိုလိကင်ပြရတဲ့ပညာရေးတွေပါနဲ့ဆိုင်မဲ့တင်ဟာအဲ့တော့သူတို့အခုသင်ခဲ့ရတာကဒီလူဒစ်တွေကလည်းဒီပုံခဲကထွက်လာတဲ့လူတွေပဲလို့ရသစကနဲ့ပြောရရင်နော
်ဒီလိုလည်းပဲကော့ချက်ဆဲလို့မြင်အောင်ဆိုင်ကျွန်တော်ထင်တာကတော့ပေါ့နော်အဲ့တော့ရေဘူးရအဖြစ်တော့တကယ်ချက်ချင်းမြင့်ရှိတဲ့လူတွေခေါင်းဆောင်အကြီးအသေးရှိတဲ့လူတွေကဘယ်လိုလုပ်ကြိုင်ပုံတွေရတော့ကတို့တံပရောနဲ့မတင့်တော်ဘူးအဆင်မပြေဘူးငါသာလုတ်ပိုင်မရရင်တော့ဘယ်လိုပြောမယ်ဆိုတဲ့စိတ်ကူးစိတ်တမ်းတွေသူ့အလိုလိုရှိတတ်ကြပါတယ်နောက်တစ်ခါအပြင်ကိုပွားရောက်လေးလာခွင့်ရကြတဲ့လူတွေအပြင်ကိုကြည့်မိတဲ့လူတွေတခြားနိုင်ငံတွေရဲ့လုတ်ကိုင်မှုတွေကိုတွေ့လာတဲ့လူတွေအဲဒီလိုအခြေအနေမျိုးမှလည်းတွေ့တတ်ပါတယ်နောက်တစ်ခုကအကျက်တဲကြုံရတဲ့ဟာမျိုးပေါ့အဲဒီလိုအကျက်တဲကြုံရပြီဆိုလို့ရှိရင်တော့အပြောင်းလဲတွေကိုစပြီးစဉ်းစားလို့ရှိကြပါတယ်အများသောအားဖြင့်တော့ခုနအချိန်ဆောင်းတဲ့ဤရဲ့အကြက်တဲရဲ့ပေါ့နော်။အမှ ICJ လိုဟာမျိုးဟာဒါကတစ်ခုခုကိုလုပ်ဖို့အတွက်စပြီးတော့စိန်ခေါ်ချက်ရင်ဆိုင်ရတဲ့ဟာမျိုးပေါ့တတ်မတော်အတွက်ဆိုလို့ရှိရင်။အမှလူခွင့်ရင်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။လူလတ်စွာမိသားဖော်ပြမှုတွေနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။ဒီအရာတွေကမလွဲမသွေကြုံလာရတယ်။ဒါတမျိုးတွေကတော့အကြောင်းလဲကိုပွားတဲ့ဟာတွေဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာပြည်သူတွေမျှော်လင့်ထားတယ်လို့တပ်မတော်ကနိုင်ငံရေးကနေစုံမှလာရွေးကောက်တင်မြှောက်ထားတဲ့သူတွေကကာကွယ်ရေးနဲ့တပ်မတော်ရေးရာကိစ္စတွေမှာပါဝင်ဆုံးဖြတ်ခွင့်ရမှလာဒါတွေကတော့နည်းနည်းဝေယူမယ်လို့ယူဆရတယ်ဘာလို့လဲဆိုရင်လက္ခဏာတွေမပြသေးဘူးမတွေ့ရသေးဘူ
းဒါပေမဲ့အခုတော့မြန်မာနိုင်ငံမှာလည်းဒီအရဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားအကျွမ်းကျင်သူတွေလည်းအဲ့မြန်မာတပ်မတော်အရာရှိတွေကိုတွားပြီးတော့ lecture ပေးရတယ်ဆွေးနွေးရတယ်ကြက်နာစုတို့ကျွန်တော်ကြားနေရပါတယ်အဲ့ဒီဟာကဘယ်လောက်ထိဖြစ်အောင်ရှိတယ်လဲဒီပုံကိုယ်ရဲ့သဘောထားကိုဘယ်လောက်ထိကြောင်းနိုင်နိုင်မဲ့တွန်းအားပေးနိုင်မဲ့ထင်တယ်ခင
်ဗျဘယ်လိုတရားတော့တရားမှုရှိပါလဲအသိပညာပေးတဲ့လုပ်ငန်းတွေအကုန်လုံးကစဉ်းစားစရာဖြစ်တယ်အထူးသဖြင့်တပ်ပတော်ထဲမှာလည်းအဲ့ဒီလိုစဉ်းစားတဲ့ခေါင်းဆောင်တွေရှိတတ်ပါတယ်လုပ်ပိုင်ခွင့်ရတီးကြပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီလိုမမြင်သာတဲ့ဖြစ်ပေါ်တိုးတက်မှုတွေဒါတွေကတော့ခုနပြောတဲ့ရပါစေပါစတဲ့ကိုတော့ပြီးပြောတဲ့အကြောင်းချက်တွေတင်ကြတဲ့လူတွေဒီလိုကြည့်တဲ့လူတွေဒါမျိုးဆိုလို့ရှိရင်သူတို့နားထောင်တတ်ပါတယ်ထဲထဲဝဝင်လဲရှင်းနေတတ်ပါတယ်တယောက်ချင်းအနေနဲ့ပြောလို့ရှိရင်တပ်ပတော်သားတွေအကုန်လုံးကလည်းကျွန်တော်တို့လိုပါပဲသိထူးထူးခြားခြားကျွန်တော်မတွေ့ဘူးသူတို့လည်းတင်ယူခြင်းနဲ့လှုပ်ခြင်းနဲ့တိုင်းပြည်လည်းကောင်းစေခြင်းနဲ့ဒီလိုစိတ်ထားမျိုးသူတို့မှလည်းရှိပါတယ်သူတို့စနစ်သဘောအရလောကခံရတာခက်တာတွေလည်းသူတို့ယဉ်ဆိုင်နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့မှာတက်မရော်ဟာနိုင်ငံကြီးကလုံအောင်နောက်ဆုတ်သွားမယ်ရတရဲ့အမင်းအနာအုပ်မှာနေမယ်ဆိုရဲအစင်းကြီးကတော့အိတ်ဝင်းလုံးနေပေါ့လေဒါပေမဲ့အခုလောလောဆယ်မှာဖြစ်နေပြည်တွင်းငြိမ်းချမ်းရေးရရှိဖို့ကိစ္စတွေမှာကော်စတူရဲ့သဘောထားစောစောစီးပြောင်းလာနိုင်တဲ့အခြေအနေလောလောဆယ်မှာအရေးကြီးနေတာဒီကိစ္စပေါ့လေအခုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲအခုတလောတုန်းကလည်းပဲသူတို့ဘက်ကကိုရိုနာဗိုင်းရပ်စ်ကြောင့်အဖြစ်ခက်ရဆွေးရေးဆိုတာကြီးနေတယ်ခုဘက်ကလည်းကြီးနေတယ်ဒါပေမဲ့နှစ်ဖက်လုံးကဇက်ကစားပြောနေကြပြီးတော့လက်တွေ့လည်းဘာမှဖြစ်လာတာမသိဘူးဒီကိစ္စလည်းနည်းနည်းသုံးသပ်အောင်
ဟုတ်ဟုတ်ငင်းငင်းကြီးကတော့တပ်လို့ကလည်းလိုချင်တဲ့လိုချင်လို့ယူစားတယ်ပေါ့နော်အလုပ်လည်းဆိုတော့အခုမျိုးသားမျိုးစီဆိုရအဖွဲ့တက်လာတဲ့အချိန်မှာတပ်လို့ကဒီကနေ့အတွင်းထဲမှာငင်းငင်းရအောင်လုပ်မယ်ဆိုပြီးပုံချုပ်ပုံချင်းမြောင်းလိုက်ပွဲတွေ့ရတာလေးရှိတယ်ဒါလေးဟာစိတ်အမှန်နဲ့ပြောတယ်လို့ကျွန်တော်ဒီလိုပဲယူစားပါဒါနဲ့တကယ်ဆွေးနွေးတဲ့အနေအထားတွေကိုဝင်သွားပြီဆိုတဲ့အ ကျွန်တော်တို့မသိဘူးပေါ့နော်အပြာကြည့်ရတဲ့အနေနဲ့ဆိုလို့ရှိရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာအမြင်ယူဆရခွာနေတာလေးတွေရှိတယ်တိုင်းသားတွေဘက်ကလက်နက်ကိုင်ဘက်ကကြည့်ရင်လည်းသူတို့ကတန်မြတ်ရှိတာတွေရှိတယ်ဘာကြောင့်လဲတပိုင်းနဲ့ပြန်ချီကြည့်တော့လေတန်မြတ်ရှိတတ်တဲ့အနေအထားမှာရှိတယ
်ဟုတ်တယ်
အဲ့တော့ဆိုတော့ဇုံလိုက်ကြောင်းတဲ့အနေအထားချင်းကပ်ပေါ်မျိုးဟာဆိုယုံကြည်မှုကပဲစကားပြောလာတဲ့အခါကျယုံကြည်မှုတည်ဆောက်မှုတွေကနည်းတဲ့အခါမှာမိညာရေးရှင်တွေဘက်ကရှေ့မတူအနောက်မတူအဲ့ဒီကိုအခြေအနေကြီးရောရောက်နေတာပေါ့နော
်ကျွန်တော်လက်ရှိကတော့တိုင်းသားတွေဘက်ကအဓိကပြောရဲစကားနှစ်ခွန်းပဲဒီလိုကခွဲမထွက်ရေးကြကြကျွန်တော်ခွဲမထွက်ပါဘူးလို့ပြောထားတာကိုစာရုပ်ထဲမှာထည့်ပြီးခွဲမထွက်ပါဘူးဆိုတာထပ်ပြီးလက်မှတ်ထိုးခိုင်းတယ်ဆိုတာဟိုဘက်ကလည်းခွဲမထွက်ဘူးပြောတယ်ဒီဘက်ကလည်းခွဲမထွက်စီစဉ်ဘူးနှစ်ဖက်လုံးကဆန္ဒပြရတာနဲ့အဲ့ဒီမှာလက်မှတ်ထိုးဖို့မထိုးဘူးကဘာအရေးကြီးတဲ့ကိစ္စလဲအဲ့ဒါသမစင်းနိုင်နောက်ချက်ကတော့တခုပြီးတော့တက်မတော့တခုပြီးတော့တက်မတော့ဘောတက်မလို့ဆိုဗန်နိုင်ငံမှာတက်မတော့ဘာမျိုးလို့ရှိရမှာလဲဒါမဲ့အဲ့ဒီထဲမှာတိုင်းသားတွေနဲ့ဒန်ဒီညာတိုင်းသားတွေအားလည်းသူတို့ဖြစ်စေခြင်းနဲ့တိုင်းသားတွေအရင်ဆုံးကသူတို့ဆင်ထားရတာတော့သူတို့တိုင်းသားရခိတမ်းမရောက်ရင်တိုင်းသားကောင်းဆောင်တွေဟာတက်မတော့မှာရာထူးမရတော့ဘူးအဲ့ဒါမျိုးတွေပေါ့လေသာသဖြင့်သူတို့အယူဆရရှိတယ်ဆိုအဲ့ဒီကြက်နဲ့ပတ်သက်ပြီးအတိအကျကျွန်တော်အဲ့ဒီခုပဲကြားတယ်အဲ့ဒီခုကဘာဖြစ်လို့လောက်တော့နှစ်ဖက်လုံးဆန္ဒရှိကြရသားနဲ့မပြေတဲ့နိုင်ရလက်ရှင်လေတော့စဉ်းစားရခက်တဲ့ကိစ္စလေးခု
လက်တွေ့အနေနဲ့ကြည့်ပြီးဆိုတဲ့အခါကျတော့အပြောတဲ့လက်တွေ့ကဘာလဲပေါ့အဲ့ဒီလိုကြည့်လိုက်တဲ့အခါမှာတိုင်းသားတွေဘက်ကိုနားလည်နိုင်တဲ့အချက်တွေတော်တော်များများရှိပါတယ်ဥပမာအားဖြင့်ခုနအခုဆိုရင်တော့ဒါစပြီးတိုင်းသားတွေကတပ်မတော်ကောင်းဆောင်တွေကိုရာထူးကြီးကြီးတွေကိုစပြီးပြေးလာပြီပေါ့လေနော်စပြီးတွေ့ရပြီပေါ့နောက်ခုခုနဆရာပြောသွားသလိုပဲဒါပေမဲ့အရင်တော့ဆိုရင်အဲ့ဒီလိုမဟုတ်ဘူးဆရာလက်တွေ့မှာနော်တိုင်းသားတွေနေမကားဘူးတချို့ဆိုရင်ဒီဘာသာတရားနဲ့တောင်ကြည့်ပြီးတော့အဲထုတ်ခဲ့တယ်လို့ခံစားရတဲ့အရက်ပဲရောက်တဲ့တပ်မတော်တွေနော်အရာရှိကြီးတွေသူတို့ကိုယ်တိုင်ပြောတာကျွန်တော်တို့အဲ့လိုပဲသူတို့ပြောပါတယ်နော်ဆိုတော့အနည်းဆုံးအဲ့ဒီခံစားချက်ကတိုင်းသားတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့တပ်မတော်သားတွေကြားထဲမှာခံစားချက်ရှိနေပါတယ်ဒါကတိုင်းသားတွေငင်းဆိုင်ရှုနေတဲ့တိုင်းသားအဖွဲ့တွေလည်းမှာတင်ရှိတာမဟုတ်ဘူးတပ်မတော်တွေကတပ်မတော်သားတွေထဲမှာလည်းအရှိတာကိုသွားတွေ့ရတယ်အထူးသဖြင့်တပ်မတော်အငင်းစားပုံကိုကြီးတွေကြားထဲမှာလည်းရှိခဲ့တာကိုတွေ့ရတယ်ဒါတွေကခုနယုံကြည်မှုကိုနည်းစေတယ်ဒါကြောင့်မို့ပုံပြီးခိုင်ပါတဲ့ပြည်ဝင်ပြောင်းလဲရေးလက္ခဏာတွေကိုပုံပြီးကြည့်တယ်ဒါကြောင့်မို့လောကခံရတာလည်းအင်ဂျင်နီယာရှိသူ့ကိုလည်းချက်တာတွေကိုစောတွေ့ရတယ်လို့ဒါဒစိမ့်တစ်ပိုင်းအားဖြင့်ပြောလို့ရတယ
်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
မောရသူမှုတွေရှိခဲ့တဲ့ဆိုပေမဲ့အခုချိန်မှာတော့မိုးမရတော့ပဲအပူချိန်တွေလုံလုံကဲကဲမြင့်တက်နေတာကိုကြိုတင်နေရတာပါ
ရန်ကုန်မြို့ရဲ့အမြင့်ဆုံးဘူချိန်ဟာ 38 degree centigrade အထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံလေပိုင်းမြို့ကြီးတွေမှာတော့ 40 degree centigrade ကျော်တဲ့အထိမြင့်တက်ခဲ့တာဖြစ်ပါတယ်။အခုလိုရာသီဥတုပြင်းထန်တဲ့အချိန်ခါမှာအပူဓာန်ကြောင့်ဖြစ်တဲ့နောက်ဆက်တွဲကျန်းမာရေးဆိုးကျိုးတွေမဖြစ်အောင်ကူးဆိုင်နေထိုင်ဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြတာပါ။ရာသီဥတုအပူချိန်မြင့်တက်လာတဲ့အချိန်မှာခလာကူမှာရှိတဲ့ရေတန်းနဲ့စားတဲ့ကုန်ခန်းမှုကိုကြိုတင်သတိပြုကာကွယ်မထားဘူးဆိုရင်အပူဓာန်ကြောင့်မူးဝေနှုံးခွေတာကနေစပြီးသတိလစ်ပြီးအသံအနေဆုံးရှုံးတဲ့အထိခံစားရနိုင်တယ်လို့သိရပါတယ်။အပူဓာန်ကြောင့်သတိလစ်တဲ့အခြေအနေအထိမရောက်အောင်နေပူရဲမထွက်ဘဲအေးရအေးမြတဲ့နေရာတွေမှာသတိထားနေထိုင်ပြီးခန္ဓာကိုယ်ရဲ့ရေဓာတ်ဆုံးရှုံးမှုကိုပြန်လည်ဖြည့်တင်းပေးဖို့လိုတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလဲ
။ပမာလိုအပူဓာန်ကြောင့်သတိလစ်ခြင်းအရင်တုန်းကတော့အပူရှက်ခြင်းလို့သုံးပါတယ်။ခုနောက်ပိုင်းမှာတော့ကျန်းမာရေးဝန်ကြီးဌာနကအပူဓာန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်။အဲ့ဒါကတော့ဆရာတို့ကချွေးတက်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေဓာတ်ဒီခန်းချောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်အတွင်းပူချိန်ကအလွန်မင်းပြင့်တက်လာတဲ့အရေပြားတွေဟာဆိုရင်လည်း6တွေ့ပြီးတော့ပူပြင်းနေမယ်။အဲ့ဒီအခါမှာ 40.5 ဒီဂရီဆယ်လ်ဆီယပ်စ်၊ 105 ဒီဂရီဖာရန်ဟိုက်တဲ့များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်။နောက်အပူတွေများတဲ့အခါမှာအုံနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူး။နောက်တစ်ခါကိုဒီမေးတာပြောတာဆိုတာတွေနားမလည်တော့ဘူး။နောက်တစ်ခါသတိလစ်တဲ့အထိဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ်။အဲ့တော့ဒီဟာကိုကာကွယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလက်ခြင်းလုံးဝမဖြစ်နိုင်ပါဘူး
။နေပူထဲမှာထွက်ဖဲအေးရအေးမြတဲ့နေရာတွေမှာနေထိုင်ပြီးရေကိုလုံလုံလောလောတောက်သုံးပေးမယ်ဆိုရင်အပူတန်ကြောင့်ရရှိမဲ့ပြင်းထန်တဲ့ဆူကျိုးတွေကိုရှောင်ရှားနိုင်ရမှာပါ။နေပူထဲထွက်ရတဲ့အခါမှာလည်းထီးနဲ့အုတ်ထုပ်တွေကိုအသုံးပြုသင့်ပြီးချွေးထွက်များတဲ့အခါတဆားရေကိုပါတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ချွေးတက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်။အပူကြောင့်မလို့ဒီနှုံးချီခြင်းပေါ့เนาะအဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲသွေးပေါင်ရင်းကျဆင်းတဲ့အခါမှာမူးဝေခြင်းเนาะနောက်တစ်ခါခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်เนาะအဲ့လိုခံစားတဲ့လူတွေဆိုရင်လည်းဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရေများများတောက်ရမယ်သူ့ကိုပက်လက်လဲပြီးတော့ထားပေးရမယ်သွေးပေါင်ရင်းစစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကာလီသုံးဖို့ရက်ခတ်ပေးခြင်းအဖြစ်ပူချိန်တန်ကနေရော့ပါအောင်ဆောင်ရွက်ပေးရမယ်
။နေပူရဲကိုမတော်ပေမဲ့လည်းပဝင်းချင်းပူချိန်ကမြစ်တက်နေတဲ့အခါချွတ်ထွက်များပြီးရေထဲဆုံရှုံတာကိုကြုံနေကြမှာပါ။ဆုံရှုံသွားတဲ့ရေထဲနဲ့စားတဲ့ကိုပြန်လည်ဖြည့်တင်းမပေးနိုင်ဘူးဆိုရင်သတိလစ်ပြီးအသက်ဆုံရှုံတဲ့အထိဘေးအန္တရာယ်ဖြစ်ဖို့အလားအလာရှိနေပါလေ။နာမကျန်းဖြစ်နေတဲ့သူတွေတကြီးရုံတွေနဲ့ကလေးငယ်လေးတွေဟာပူတန်ကြောင့်ရေတက်စားတဲ့ဆုံရှုံပြီးသတိလစ်တဲ့အထိဖြစ်ဖို့အလားအလာများနေတာကြောင့်နာမကျန်းဖြစ်နေတဲ့သူတွေတကြီးရုံတွေနဲ့ကလေးငယ်လေးတွေကိုပိုပြီးကူဆိုင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
ရှင်မတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ကပြောတယ်အပူကြောင့်သတိမေ့ခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲ။လေဖြတ်ထားတဲ့လူတွေကလေးငယ်တွေတက်ကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေဖြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ခဲ့ပြီးတော့ထွက်เสียချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိလိချင်းဖြစ်တတ်တယ
်။အပူတန်ကြောင့်ကျုံနေရမယ်နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကျဉ်နိုင်မှုအတွက်အခုလိုရာသီဥတုအခြေအနေမျိုးမှာရေများများတောက်ပေးဖို့ကအရေးကြီးနေတာပါ။အခုလိုပူပြင်းတဲ့ရာသီဥတုအခြေအနေမျိုးမှာရေကိုတာမန်ထက်ပူတောက်သုံးပေးဖို့လို့ပြီးတစားရေဒါမှမဟုတ်စားရေလိုမျိုးအငန်တက်ကိုပါတင့်လျော်တဲ့အချို့အစားတိုင်းထည့်သွင်းတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရယ်
။အပူတန်ကြောင့်သတိမလဲအောင်ကျုံတင်ကာကွယ်ရဖို့အရေးကြီးတယ်။ရာရှိမှပြောခဲ့သလိုပဲရေသာပုံမှန်တောက်ရင်အငန်ဓာတ်သာလျင်ရောကျသွားနိုင်တယ်ဟီစတိုချွေးမထွက်လို့ဒီအပူချိန်လွန်ခဲ့ပြီးတော့အပူကြောင့်သတိလေချင်တော့မဖြစ်နိုင်တဲ့အတွက်မြေသူမဆိုးဒီလိုပူလိုက်တဲ့ရာသီဥမှာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏသည်3လီတာနဲ့6လီတာဒီမြင့်မှလာနိုင်တယ်အရင်တမန်ပူချိန်မှာတနစ်တာကျမ်းမာတဲ့လူဒီ2 to 3လီတာလိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလေ3လီတာနဲ့6လီတာဖြည့်ရမယ်ဖြည့်တဲ့အခါမှာရေကြီးပဲဖြည့်တဲ့အစားဆရာတို့ကဒီအင်္ဂန်ဓာတ်ကိုပါဖြစ်တင်းပေးဖို့လိုအပ်ပါတယ်
။မိုးရွာသူမှုရောနေသွားတဲ့အချိန်မှာရာသီဥတုအပူချိန်ဟာတိတိတသားမြင့်တက်လာတာကြောင့်အပူဓာတ်နဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပ
ါ။ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်
ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်ဒီမှာပါ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်
ပေမာတော့ club အသင်းတွေပြန်လေ့ကျင့်နေပြီးတော့လာလီဂါပွဲစဉ်တွေကိုလည်းဂျွန်လာထဲမှာပြန်ဆဖို့မျှော်လင့်နေတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။ American အမျိုးသမီးဘောလုံးအသင်းကတော့လောက်ခလာသာဒန်းလူရရှိဖို့အတွက်ယူကန်ကိုတင်သွင်းလိုက်ပါပြီ။စက်တင်ဘာလထဲမှာကျင်းပဖို့ရွှေဆိုင်ထားတဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုပရိသတ်တွေမပါဘဲကစားသွားဖို့စဉ်းစားနေကြပါတယ်။
ဒီလိုတစ်ပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နဲ့ဥရောပနိုင်ငံတချို့ဘောလုံးပွဲတွေပြန်ဆဖို့လုပ်နေတာကိုပြောပြကြပါမယ်။စပိန်လာလီဂါမှာတော့အသင်းတွေဟာမေလ9ရက်နေ့ကစပြီးတော့လေ့ကျင့်မှုတွေကိုပြန်လုပ်နေကြပါပြီ။ဘာစလိုနာ၊ရီယယ်မက်ဒရစ်၊အတ်လက်တီကိုမက်ဒရစ်ပါဝင်အသင်းတွေလေ့ကျင့်မှုတွေကိုပြန်ဆတင်နေကြတာဖြစ်ပြီးတော့ဒါဟာဘောလုံးပွဲတွေရနာထခြင်းကစပြီးတော့ပထမဆုံးအကြိမ်ပြန်လေ့ကျင့်တာပါ။အားကြောင့်ဘောလုံးသမားမက်ဆီကိုလည်းဘာစလိုနာအသင်းလေ့ကျင့်ခွင့်မှာပြန်ပြီးတော့လေ့ကျင့်မှုတွေလုပ်နေတာကိုတွေ့ရပါတယ်။စပိန်အားသာတာဝန်ရှိသူတွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကြားသဘောတူညီမှုတွေယူခဲ့ပြီးတဲ့နောက်စပိန်ကထိပ်တန်းမပေးဘောလုံးပွဲနှစ်ခုကအသင်းတွေဟာလေ့ကျင့်မှုတွေပြန်စနေကြတာပါ။ကစားသမားတွေအနေနဲ့လေ့ကျင့်မှုတွေမစခင်မှာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလုပ်ဖို့သဘောတူခဲ့ကြပြီးတော့လေ့ကျင့်တဲ့အခါမှာလည်းတယောက်ချင်းစီတီးကြခွဲပြီးတော့လေ့ကျင့်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဆိုတော့လာလီဂါပွဲတွေကိုရောဘယ်တော့မှပြန်စဖို့အခြေအနေရှိပါသလဲ။စပိန်လာလီဂါမှာပေးဘောလုံးပွဲတွေကိုတော့ဂျွန်လ12ရက်နေ့မှာပြန်စနိုင်ဖို့မျှော်လင့်တယ်လို့လာလီဂါဥက္ကဋ္ဌဟာဗီယာတေးဗတ်စ်ကပြောလိုက်ပါတယ
်။ No lo sé, es que dependerá, yo creo que a mí me gustaría que fuese el 12, pero me gustaría a mí dependerá de lo que ocurra.
ကျွန်တော်ကတော့ဂျွန်လ12ရက်နေ့မှာပြန်စခြင်းပါတယ်။ဒါပေမဲ့ကျွန်တော်တို့သတိထားဖို့တော့လိုပါတယ်။ပြီးတော့ဒါကတခြားအချက်ဒီပုံမှာလည်းမူတည်ပါတယ်။ဥမာပြောရရင်ဘောလုံးအတိုင်းဝိုင်းတစ်ခုတည်းမဟုတ်ပဲစပိန်လူမှုအတိုင်းဝိုင်းတစ်ခုလုံးမှာဗိုင်းရပ်စ်ကူးစက်မှုလုံးဘယ်လောက်ရှိသလဲဆိုတာပေါ်မှာမူတည်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့အရန်သတိထားဖို့လိုပြီးကျန်းမာရေးအတွက်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေတိုင်လိုက်နာဖို့လိုပါတယ်။ဘာသာကူးစက်မှုတွေကနည်းလာတယ်ဆိုပေမဲ့လည်းရှိနေတော့မှလို့ဒေးဗတ်စ်ကပြောသွားတာပါ။ဘောလုံးဝဲတွေပြန်စားဖို့စီစဉ်နေကြပြီဆိုတော့ပရိသတ်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။လာလီဂါဥက္ကဋ္ဌဒေးဗတ်စ်ကတော့ဘောလုံးပွဲတွေကိုပရိသတ်တွေမပါဘဲကျင်းပတော့မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Las cámaras vamos a poder mover algo las cámaras porque ahora teníamos un problema con bueno, no un problema, es que había
el problema ပရိသတ်တွေမရှိဘဲပွဲတွေကစားမှာကတော့ဝမ်းနေစရာပါ။ဒါပေမဲ့အိမ်ကကြည့်နေတဲ့သူတွေဘောလုံးပွဲရဲ့ရသကိုအပြည့်အဝခံစားလို့ရအောင်ကျွန်တော်တို့အစွမ်းကုန်လှုပ်ဆောင်သွားမှာပါ။ဒါပြင်ပွဲတွေကိုလည်းဖြန့်ပြီးကစားမှာဖြစ်တဲ့အတွက်လာလီဂါပွဲတွေပြန်စတာနဲ့ဘောလုံးပွဲတွေကနေတိုင်းကစားမှာပါ။ဒါမှလည်းဘောလုံးရသီကိုပြီးအောင်ခံနိုင်မှာဖြစ်တယ်ဆိုပြီးတော့ဒေးဗတ်စ်ကပြောသွားတာပါ။ပွဲမစခင်24နှစ်အတွင်းမှာကစားသမားတွေအနေနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးရမှာဖြစ်ပြီးတော့အဲ့လိုစစ်ဆေးတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်လဲလုံးဝနှီးပါကိုမရှိနိုင်ဘူးလို့လာလီဂါဥက္ကဋ္ဌတေးဗတ်စ်ကပြောလိုက်ပါတယ်ဂျာမနီမှာတော့ဘွန်ဒက်စ်လီဂါပွဲတွေကိုမေလ16ရက်နေ့မှာပြန်ဆသွားမှာဖြစ်ပါတယ်ဂျာမနီဆိုရကဘောလုံးပွဲတွေပြန်ဆဖို့သဘောတူလိုက်ပြီးတဲ့နောက်လာမယ့်စနေနေ့မှာပြန်ဆမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒုတိယတန်းကဒိုင်နမိုဒရက်စတန်အသင်းကကစားသမား2ယောက်မှာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာကြောင့်တစ်သင်းလုံးနှစ်ပတ်တီးသန့်ခွဲပြီးတော့နေကြမှာဖြစ်တယ်ဆိုပြီးတော့အသင်းကကြေညာထားပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေထပ်ပြီးတွေ့ရှိတာကြောင့်ဘာတွေဆက်ဖြစ်လာမလဲဆိုတာတော့အထူးကြောင့်ပြောနိုင်သေးပဲဒီကိစ္စကဒေသန္တရကျန်းမာရေးတာဝန်ရှိသူတွေဘက်ကဆုံးဖြတ်ရမှာဖြစ်ပါတယ်။ဂျမန်ဘွန်ဒက်စ်လီဂါပွဲတွေကိုလည်းပရိသတ်တွေမပါဘဲကျင်းပသွားဖို့တာဝန်ရှိသူတွေဘက်ကစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်မှာဆိုရင်လည်းပရီးမီယာလိဘောလုံးပွဲတွေကိုဂျွန်လမတိုင်ခင်မှာပြန်ဆနိုင်မယ့်အလားအလာမရှိဘဲဖြစ်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဗြိတိန်မှာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုအခုချိန်မှာပြန်ရုံသိမ်းဖို့မဖြစ်နိုင်သေးဘဲကန့်သတ်ချက်တွေကိုတဆင့်ချင်းစီဖြည်းဖြည်းချင်းလျှော့သွားမယ်လို့ကြေညာခဲ့တာကြောင့်တကယ်လို့ပြန်ဆပစ်တယ်ဆိုရင်လည်း
အစောဆုံးအနေနဲ့ဂျွန်လမှာပြန်စနိုင်မှာဖြစ်ပါတယ်ဗြိတိန်ဆိုးရရဲ့အစီအစဉ်ဒုတိယအဆင့်ရအသာဖွဲ့တွေနဲ့ယဉ်ကျေးမှုခန္ဓာတွေကိုဂျွန်လမတိုင်ခင်ကျင်းပခွင့်မရှိဘူးဆိုပြီးတော့ကြီးညာပါတယ်ဒါကြောင့်ပရီးမီးယားလိဂ်ဖွဲ့တွေအနေနဲ့တကယ်လို့စပြစ်တယ်ဆိုရင်ဂျွန်လမှာအစောဆုံးပြန်စနိုင်မှာဖြစ်ပြီးအဲ့လိုပြန်စတဲ့အခါမှာလည်းပရိသတ်တွေမပါဘဲကစားသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်မျိုးသမီးဘောလုံးအသင်းကတော့လာကဒန်းနူရရှိရေးအတွက်ယူကန်ကိုထင်လိုက်ပါပြီအမေရိကန်အမျိုးသားဘောလုံးအသင်းနဲ့ဒူလုခလာစာဒန်းနူရရှိရေးအတွက်အမေရိကန်ဘောလုံးဖွဲ့ချုပ်ကတရားစွဲထားတာကိုကယ်လီဖိုးနီးယားပြည်နယ်ခရိုင်တရားရုံးကလွန်ခဲ့တဲ့တစ်ပတ်ကျော်ကပယ်ချလိုက်ပြီးတဲ့နောက်မှာမေလ၈ရက်နေ့ကယူကန်ဝင်လိုက်တာဖြစ်တဲ့ဆိုပြီးတော့အမေရိကန်မျိုးသမီးအသင်းရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်သူတို့အနေနဲ့အမျိုးသားရည်နဲ့ဒန်းနူလာစာမရရှိတဲ့အတွက်ဆိုပြီးတော့အမေရိကန်ရဲ့လုခလာစာဒန်းနူရရှိရေးအဥပဒေအရနေနာဒီဖြစ်တဲ့ဒေါ်လာ66သန်းရယူလိုမှုဖြစ်တဲ့အမေရိကန်ဘောလုံးဖွဲ့ချုပ်ကိုတရားစွဲခဲ့တာပါဒီတရားစွဲတဲ့အမှုမှာအမျိုးသမီးတွေဟာဘောလုံးကစားတဲ့နေရာမှာမျိုးသားတွေလောက်မကျွမ်းကျင်ဘူးဆိုပြီးပြောလိုက်တာကြောင့်အမေရိကန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကာလော့စ်ကော်ဒေရိုဟာလည်းပြီးခဲ့တဲ့လကယာရုကနေနှုတ်ထွက်ခဲ့ရပါတယ်ခင်ဗျာတင်နစ်ပြိုင်ပွဲတွေဘက်မှာတော့ပြင်သစ် Open Tennis ပြိုင်ပွဲကိုလည်းပရိသတ်တွေမပါဘဲကျင်းပသွားဖို့ရှိနေပါတယ်ပြင်သစ် Open Tennis ပြိုင်ပွဲကိုဒီလအတွင်းမှာကျင်းပဖို့လှုပ်ထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကို September လမှာပြောင်းလဲကျင်းပဖို့ရွှေ့ဆိုင်းထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကတော့ပြင်သစ် Tennis အဖွဲ့ချုပ်ကဒီပြင်သစ် Open Tennis ပြိုင်ပွဲအတွက်ရောင်းထားတဲ့လက်မှတ်တွေကိုပြန်အမ်းလိုက်ပြီးတော့ပြိုင်ပွဲကိုလည်းပရိသတ်တွေမပါဘဲကျင်းပသွားဖို့ရှိတယ်လို့ပြောလိုက်တယ်ဆိုတာတင်ပြရင်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေကရှောင်ရှားပြီးခီးသွွားလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ပေးမယ်လမ်းညွှန်ချက်တွေကိုဥရောပကော်မရှင်ကထုတ်ပြန်မှုပြင်ဆင်နေပါတယ်ဟိုတယ်တွေမှာနေနိုင်မှုစားသောက်ဆိုင်တွေသွားနိုင်မှုနဲ့ကမ်းခြေတွေမှာအပန်းဖြေနိုင်မဲ့လမ်းညွှန်ချက်တွေထုတ်ပြန်မှုစီစဉ်နေတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောနေလာတဲ့မြ၊ကမ္ဘာ့တဝန်းနိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတာတွေကိုရှင်းချလာနေပါတယ်။ဩစတြေးလျနိုင်ငံကလည်းဂျာမနီနိုင်ငံနဲ့နယ်စပ်ကိုဇွန်လ15ရက်နေ့ကစပြန်ဖွင့်မယ်အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးတဲ့နောက်ဒီကနေ့ပဲကြေညာလိုက်တာပါ။မက္ဆီကိုနိုင်ငံမှာလည်းဆောက်လုပ်ရေးတပ်ထုတူပေါ်ရင်းနဲ့ကားထုတ်လုပ်ရေးလုပ်ငန်းတွေကိုမဖြစ်မနေလုပ်ရမယ့်လုပ်ငန်းတွေအဖြစ်ထွေထွေချမ်းမြေကောင်စီကတက်မှတ်လိုက်ပါတယ်။ဒီလုပ်ငန်းတွေပြန်လုပ်ခွင့်ရတာမှဖြစ်ပေမဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ကန့်သတ်တားမြစ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်ထားတဲ့8,000-1,000ထက်ပိုများနိုင်တဲ့အကြောင်းကူးစက်ရောဂါဆရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောဆိုလိုက်ပါတယ်။သွားလာလှုပ်ရှားမှုကန့်သတ်ထားတာတွေကိုအချိန်မတန်ခင်လျှော့ပေးလိုက်မယ်ဆိုရင်နောက်ဆက်တွဲဆိုးကျိုးတွေကျိုးဝနိုင်တယ်လို့လည်းသတိပေးခဲ့တာပါ။ယောဂဖြစ်ပွားမှုလေးတွေကနေကုဆက်ပြန့်နှံ့တဲ့အဆင့်ထိဖြစ်လာမှာကိုသူ့အနေနဲ့စိုးရိမ်နေကြောင်းအမေရိကန်ဆွေရဲ့ကာယောဂတုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်လို့ထက်လွတ်တော်မှာမနေ့တုန်းကကြားနာရမှာဒေါက်တာဖောက်ချီဗီဒီယိုကဆင်ပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေအထူးသဖြင့်နယူးယောက်တဝိုက်ကနေအိမ်တွေမှာသေဆုံးသွားသူတွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့မှတ်တမ်းတင်ထားတဲ့စီးနှံမှာတရားဝင်ထက်သွေးမထားဘူးဆိုတဲ့အချက်ကိုလည်းထက်လွတ်တော်စုံစမ်းရေးကော်မတီကမေးခွန်းထုတ်ခဲ့ပါတယ်ဒေါက်တာဖောက်ချီကတော့ကိန်းငွေနဲ့အရေးအတွက်ကိုခံမှန်းပြောဆိုဖို့ညှင်းဆန်းခဲ့တာပါအချိန်ထဲမှာပဲအမေရိကန်မှာရှေ့လာမဲ့စက်တင်ဘာလကနေနိုဝင်ဘာလလောက်တွင်ကာယောဂါကူးစက်မှုပိုဆိုးလာနိုင်ချေများပေမဲ့အဲ့ဒီအချိန်လောက်ရောက်တဲ့အခါရင်ဆိုင်နေတဲ့အခြေအနေမှာရှိနေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါ ပြည်ထောင်စုလူညွှန်ရေးကောင်စီမှာ COVID-19 ကာယရောဂါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးကြိုးပမ်းနေပေမဲ့ဗီဒီယိုနာပိုင်းနဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ပတ်သက်လို့သဘောတူညီချက်မရနိုင်တဲ့အတွက်အောင်မြင်မှုမရပဲဖြစ်နေပါရယ်။ပြင်သစ်နဲ့ဂျူနီရှားနိုင်ငံတို့ကပူးတွဲရေးဆွဲခဲ့ပြီးတန်တပန်နယ်ရဲ့အဆိုအရတရုတ်နိုင်ငံနဲ့ညီနမ်းပြီး WHO ကိုဓာတ်ရိုက်ရည်ညွှန်းဖော်ပြမှထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အမေရိကန်ကပြီးခဲ့တဲ့တောက်ကြနေ့ကပဲပယ်ချခဲ့တာပါ။လူညွှန်းကောင်စီဖွဲ့ဝင်15နိုင်ငံကတော့ဆုံးဖြတ်ချက်ချနိုင်ရေးမနေ့ကတကယ်ပိတ်ထပ်မံဆွေးနွေးကြပါတယ်။ဘော်ဒူးနေညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလောယာယီရဆိုင်ထားပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ
This program has come to you from the Voice of America, Washington.